Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်ဇွန်လ9ရက်နေ့တောက်ချာနေမနေ့ဖက်အတန်လွင့်စီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါဒီကနေ့အတန်လွင့်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်ပါရှင်။ကျွန်မအခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးမှာပါ။American နဲ့ Britain ခေါင်းဆောင်တို့ကသမရအင်ဂျီမှာတွေ့ဆုံဆွေးနွေးခဲ့ပြီးပူးပေါင်းဆောင်ရွက်မှုဆန္ဒသဘောတူညီချက်တွေရခဲ့တယ်လို့ American သမရကပြောပါတယ်။ Bangladesh အစိုးရအနေနဲ့ Rohingya တွေကိုမြန်မာနိုင်ငံကိုပြန်ပို့မယ်ရှေ့ပြေးစီမံကိန်းကိုချက်ချင်းရပ်ပစ်ဖို့အတွက်မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကပြောကြားလိုက်ပါတယ်။ Israel ကုမ္ပဏီတစ်ခုကစစ်လက်နက်ပစ္စည်းတွေကိုမြန်မာစစ်စုအကိုဆက်လက်ရောင်းချပေးနေတယ်လို့ Justice for Myanmar အဖွဲ့ကအစိုးရကစာထုတ်ပြန်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစောမှုကြော်ရင်
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဥစွာတင်ဆက်ပေးမှာပ
ါ6ရက်နေ့မနက်ပိုင်းကမြတ်တပ်ဝင်ရွာမှာ CIU အဖွဲ့ရဲစခန်းဝင်လာဝင်တိုင်းတာပေါ့ကဲစခန်းတွေရောတပ်ဝင်ပြစ်ပြီးတော့ခုနှစ်ရက်နေ့မှာတော့ CIU ကသူ့တပ်ရင်းကိုပြန်ဆက်သွားပြီးတာပေါ့
ကြောက်ကြီးမျိုးနယ်ကရဲစခန်းနဲ့စစ်ကောင်စီကင်းစခန်းတွေကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပါတယ်မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်ပလောမျိုးနယ်ထဲမှာတော့စစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်စစ်ပြေးဒုက္ခသည်တွေအိမ်မပြန်ရဲဘူးဖြစ်နေကြပါတယ်။နောက်အဲ့ဒီနောက်မှာတော့ကနေဒါတော်မီကြောင့်မိခိုးတွေဖုံးအုပ်နေတဲ့အမေရိကန်ကအခြေအနေတွေကိုတင်ပြဖို့ရှိပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ဂျမ်းမာရေးတိုင်းရင်းသားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေလည်းဇက်တိုက်ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြပေးပါမယ်။
American သမ္မတဂျိုးဘိုင်ဒန်နဲ့ဗြိတိန်ဝန်ကြီးချုပ်ရီရှိဆုနက်တို့ဟာချက်သပရင်းတွေက American သမ္မတအင်ဂျီမှာတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုဆန္ဒသဘောတူညီချက်တွေကိုရခဲ့တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ
် I think we had a really good discussion today about our economic relations
ကျွန်တော်တို့ဟာနှစ်နိုင်ငံစီးပွားဆက်ဆံရေးဆန္ဒတွေကိုကောင်းကောင်းဆွေးနွေးခဲ့ကြတယ်လို့အရေးပါတဲ့ကိစ္စရပ်တွေအတွက်ညှိနှိုင်းမှုတွေလုပ်နိုင်ခဲ့တဲ့အပြင်ဥရုယားဒီဆိုင်ရာကိစ္စရပ်အတွက်ပါသဘောတူညီမှုတွေရခဲ့ကြတယ်လို့ပြောသွားတာပါ။အမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံကြားမှာတန်ရှင်းစွမ်းရည်ဆိုင်ရာနဲ့ AI ဉာဏ်ရည်ဓုနီးပညာလို့နောက်ဆုံးပေါ်နီးပညာရပ်တွေဆိုင်ရာတွေမှာပူးပေါင်းဆောင်ရည်တိုးမြှင့်သွားမယ်လို့သဘောတူခဲ့ကြတာပါ။နှစ်နိုင်ငံကြားတန်ရှင်းစွမ်းရည်ပြောင်းလဲသုံးစွဲရေးဆိုင်ရာနဲ့နောက်ဆုံးပေါ်နီးပညာတိုးတက်ရေးနဲ့အမျိုးသားလုံခြုံရေးဆိုင်ရာမှာတိတ်အရေးပါတဲ့နီးပညာအကာအကွယ်ပေးမှုတွေမှာပူးပေါင်းဆောင်မှုတွေတိုးမြှင့်မှုအပါအဝင်27ရာစုရဲ့မိဖက်ပုံစံတစ်အတွက်သဘောတူခဲ့ကြတယ်လို့နှစ်နိုင်ငံခေါင်းဆောင်တွေကပြောပါတယ်။သူတို့နှုတ်ရဆွေးနွေးမှုတွေမှာတရုတ်ရေးစီးပွားရေးလုံခြုံမှုအရေးပါတဲ့တပ်တုဆန္ဒရေးအတွက်သဘောတူညီချက်တွေအပါအဝင်ကိစ္စရမျိုးစုံကိုကျက်ပြန့်စွာဆွေးနွေးခဲ့တာဖြစ်ပါတယ်။နှစ်နိုင်ငံကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်မရသေးပေမဲ့နှစ်နိုင်ငံစီးပွားဆက်ဆံရေးအခိုင်အမာတလို့တိုးတက်မှုရှိနေတယ်လို့ဗြိတိန်ဝန်ကြီးချုပ်ဆွေးနက်ကပြောပါတယ်။ဒါဟာပြီးခဲ့တဲ့အောက်တိုဘာဝန်ကြီးချုပ်တာဝန်ဆထမ်းဆောင်ခြင်းကစပြီးတော့ဝန်ကြီးချုပ်ဆွေးနက်ရဲ့ပထမဆုံးအမေရိကန်ခေးဆန်လည်းဖြစ်ပါတယ်။
IS Islamic အစွန်ရောက်တဲ့အဓိကခေါင်းဆောင်တွေတည်ဆုံနေပေမဲ့ IS ခေါင်းဆောင်ပိုင်းကနေသူတို့ရဲ့ကဘာလုံးဆန်ရကွန်ရက်အပေါ်ပုံမအားဖြစ်ထိန်းချုပ်လာနေတဲ့အရေးအယောင်တွေတွေ့နေရတဲ့အတွက်အမေရိကန်တာဝန်ရှိသူတွေနဲ့အနေနဲ့စိုးရိမ်မကင်ဖြစ်နေပါတယ်။အထူးသဖြင့်တော့ IS အကြမ်းဖက်သမားတွေတတ်မှတ်ထားတဲ့ General Directorate of Provinces အထွေထွေအုပ်ချုပ်ရေးနဲ့အထူးဒေသဆောင်6ခုနဲ့ဒေသဆိုင်ရာဌာနခွဲတွေရဲ့ချိန်ချောက်မှုကိုစိုးရိမ်မကင်ဖြစ်နေတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့အီရတ်နဲ့အာဖရိကဆာဟာရာဒေသက IS အကြမ်းဖက်သမားတွေရဲ့ခေါင်းဆောင်တွေနဲ့သူတို့ရဲ့ယုံဌာနတွေရဲ့ချိန်ချောက်မှုတွေကိုကြာတာပရင်းတွေတုန်းကအထူးပြုဖော်ပြခဲ့ပါတယ်။ IS အကြမ်းဖက်သမားတွေရဲ့ငွေကြေးထောက်ပံ့မှုဆိုင်ရာလမ်းကြောင်းတွေကိုဖျက်တောက်ဖို့အဓိကထားကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်က IS အကြမ်းဖက်သမားတွေကိုစန့်ကျင်တိုက်ခိုက်နေတဲ့ကမ္ဘာလုံးဆိုင်ရာအဖွဲ့ရဲ့ရီယာအစည်းအဝေးမှာပြောဆိုခဲ့ပါတယ်။ IS Islamic အကြမ်းဖက်သမားတွေရဲ့အုပ်ချုပ်ရေးဆောင်6ခုဟာအထွေထွေဥဆောင်ညွှန်ကြားမှုတွေနဲ့ဗန်ဒါရေးဆိုင်ရာကိစ္စတွေကိုလှုပ်ဆောင်နေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုထားပါတယ
်။တရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားဘယ်ဘက်ကနေရက်တည်မလဲဆိုတာရွေးပါဆိုပြီးတော့ဘယ်နိုင်ငံကမှအမေရိကန်ကတိုက်တွန်းမှာမဟုတ်ပါဘူးလို့ Saudi Arabia ကိုရောက်နေတဲ့ American နိုင်ငံရဲ့ဝန်ကြီး Anthony Blinken ကချက်တဲ့ပရင်းနဲ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့ပင်လယ်ကွေ့ဒေသတွေနိုင်ငံအများစုတော်တော် American ပြည်ထောင်စုဟာဦးစားပေးပြီးလက်တွဲရမယ့်နိုင်ငံဖြစ်ဆက်ရှိနေဦးမယ်လို့ မြို့တော်ရီယက်မှာပြုလုပ်တဲ့ကျက်သပင်းနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဝန်ကြီးပလင်ကင်ကပြောကြားတာဖြစ်ပါတယ်။ဒီပူးတွဲသတင်းစာရှင်းလင်းပွဲမှာပဲ Sorry နိုင်ငံခြားရေးဝန်ကြီး Faisal bin Farhan El Saud ကတရုတ်နဲ့ Sorry တို့ကြားမိဖက်ဆက်ဆံရေးတိုးတက်နေတယ်လို့ပြောပါတယ်။ဒါ့အပြင်တရုတ်နိုင်ငံဟာ Sorry အတွက်အကြီးမားဆုံးကုန်သွယ်ဖက်နိုင်ငံဖြစ်နေချိန်မှာ Sorry နိုင်ငံအတွက်လုံခြုံရေးဆိုင်ရာမဟာမိတ်ဖြစ်တဲ့ American နဲ့နိုင်စင်နဲ့မြအားကောင်းတဲ့ဆက်ဆံရေးဆက်ပြီးရှိနေမှာပါလို့လည်းပြောပါတယ်။အမေရိကန်နဲ့တရုတ်ကြားမှာကြာခင်တရုတ်နိုင်ငံမှာထိတ်တန့်တန်တမာတွေတွေ့ဆုံပွဲမတိုင်ခင်မှာပဲဝန်ကြီးပလင်ကင်ကအခုလိုမှတ်ချက်ပေးစကားပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံထဲမှာတရုတ်ထောက်လှမ်းရေးမိုးပြံပူပေါင်းတွေ့ပြီးတော့ပြစ်ချခဲ့တဲ့နောက်နှစ်နိုင်ငံကြားတန်တမာဆက်ဆံရေးတင်းမာခဲ့တာဖြစ်ပြီးတော့ဝန်ကြီးပလင်ကင်ရဲ့ February တရုတ်ခီးစဉ်ကိုလည်းအခုချိန်ထိရွှေ့ဆိုင်းထားရဆဲဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းဘက်ရှန်ပြည်နယ်ထဲမှာဘလီတကူမှာကြာတာပလင်းတွေကဘုံပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်ဝိပုသူ12ဦးထက်မနည်းသေဆုံးပြီး30ကျော်ဒဏ်ရာရရှိခဲ့တဲ့အကြောင်းတာလီဘန်အာဖဂန်ပြည်ထရေးဝန်ကြီးဌာနက Twitter ကနေတဆင့်သတင်းထုတ်ပြန်ထားပါတယ်။ပေါက်ကွဲမှုကပြည်နယ်မြို့တော်မိုင်ဇာဘတ်မှာရှိတာဖြစ်ပြီးအရင်တွေကသေဆုံးခဲ့တဲ့ဒုတိယအုပ်ချုပ်ရေးမှူးတဦးရဲ့အောက်မေ့ပွဲအခမ်းအနားကျင်းပစဉ်မှာအခုလိုပေါက်ကွဲခဲ့တာပါ။ပေါက်ကွဲမှုကြောင့်သေဆုံးသူတွေထဲမှာအနီးအနားမြောက်ပိုင်းဘက်လန်ပြည်နယ်ကတာလီဘန်ရဲမှုဟောင်းလဲပါခဲ့တယ်လို့ပြန်ကြားရေးယုံအကြီးအကဲက VOA ကိုဖုန်းနဲ့ပြောဆွခဲ့ပါတယ်။ပောက်ကွဲမှုဖြစ်တဲ့ဘလီမှာဝိပုနေတဲ့လူအများအများရှိလို့အသေးအပြောက်များခဲ့ပြီးသေဆုံးသူအရေတွေလည်းပိုများလာမှာကိုစိုးရိမ်နေကြကြောင်းမြင့်မြင့်သက်သေတွေကပြောဆွပါတယ်။အနည်းဆုံးရုပ်အလောင်း15ရောင်းနဲ့15ရောင်းလောက်နဲ့ဒဏ်ရာရရှိသူ50လောက်ကိုဖီဇာလစ်ပင်မဆင်းရုံကိုပို့ဆောင်ခဲ့တဲ့အကြောင်းအာဖဂန်သတင်းဌာနကလည်းထုတ်ပြန်ခဲ့ပါတယ်။စူတောင်းပွဲလုပ်တဲ့လက်ထောက်အုပ်ချုပ်ရေးမှူးကအင်ကာနေတုံးကဘက်ရှန်မှာပဲတည်ဆုံဘုံခွဲသမားအသေးခံဘုံခွဲသမားတွေကတိုက်ခိုက်ခဲ့တာကြောင့်တည်ဆုံခဲ့တာဖြစ်ပါတယ
်။ Pure American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီထိ5.24kHz 1.1139ไบโดมิเตอร์40กิโลเฮิรตซ์ขน413ไบโดมิเตอร์51กิโลเฮิรตซ์5805เนี่ยไลแลมิเตอร์190กิโลเฮิรตซ์1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရွှေချဒုက္ခသည်တွေကိုမြန်မာနိုင်ငံကိုပြန်ပို့မဲ့ရှေ့ပြေးစီမံကိန်းကိုချက်ချင်းရပ်ထားဖို့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးကိုယ်စားလှယ်တွန်အန်ဒရူးစ်ကဂျွန်ရှေ့ရဲ့ချက်တပရီနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဟာရိုဟင်ဂျာတွေမြန်မာနိုင်ငံပြန်ဖို့လှည့်ပြပြီးအတင်းပြန်ပို့ဖို့ကြိုးစားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေကြောင်းနဲ့တကယ်တော့မြန်မာအခြေအနေဟာသူတို့အတွက်ရေရှည်ကောင်းကွန်စိတ်ချမှုမရှိသလိုဂုံတိတ်ခါရှိရှိသူတို့ဆန္ဒအလျောက်ပြန်လို့ရမယ့်အနေအထားမရှိဘူးလို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်အရာရှိတွေကတော့ကနူးအုပ်စုအနေနဲ့ရိုဟင်ဂျာ1140ကိုပြန်ပြီးပို့ဖို့လုပ်နေတာဖြစ်ပါတယ်။ရဲ့အတိအကျမပြောသေးပေမဲ့မကြခင်ဖြစ်နိုင်တယ်လို့ဆိုပါတယ်။ဒါပြင်ဒီနှစ်ကုန်လောက်မှာတော့6000လောက်ကိုပို့မယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်ကသူတို့အစီအစဉ်တိုင်းမလိုက်နာသူတွေကိုဖမ်းဖို့ဆဲဆဲတန်းတွေတင်ဖို့တခြားလက်တုံပြန်လာတွေလုပ်မှာဖြစ်ကြောင်းချင်းချောက်တဲ့သတင်းတွေထွက်ပေါ်နေတယ်လို့ပြန်ဖို့အတွက်သဘောတူသူတွေကိုငွေမြောင်များပေးမယ်လို့ပြောဆိုမှုတွေလည်းရှိနေတယ်လို့ပြောပါတယ်။ရှေ့ပြေးအစီအစဉ်ရရွန်ဂျာရီယာသူတို့ရွာတွေကိုသူတို့ပြန်ရမှာဖြစ်ပါတယ်။ပထမမောင်တော်ကဒုက္ခသည်စခန်းမှာနေရမှာဖြစ်ပြီးတော့နောက်မှာမြန်မာဘက်ကချထားပေးတဲ့ရွာသစ်15ရွာကိုပြောင်းအောင်မှာပါ။သူတို့ဟာလွတ်လပ်စွာသွားလာခွင့်လည်းမရှိပါဘူး။မြန်မာလက်ရှိအခြေအနေမျိုးမှာသူတို့ကိုပြန်ပို့မယ်ဆိုရင်သူတို့ဟာလူခွင့်ချိုးဖောက်မှုတွေကြုံရနိုင်တဲ့အတွက်အစီအစဉ်တွေကိုဆိုင်းငံ့ထားဖို့အတွက်အကြံပေးတောင်းဆိုတာလည်းဖြစ်ပါတယ်။
2019ခုနှစ်မှာစစ်တပ်ရဲ့အကြမ်းဖက်ဖြိုခွင်းမှုကြောင့်နေရာစွန့်ခွာထွက်ပြေးခဲ့ရပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာနှစ်နဲ့ချီတောင်းတင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာမြန်မာနိုင်ငံကိုနေရာပြန်ပို့ဖို့ကြာတာပရင်းနစ်ကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒုက္ခသည်စခန်းတွေမှာနေထိုင်ရတဲ့အခြေအနေတွေဆိုးဝါးနေလို့နေရာပြန်နိုင်ရေးဆန္ဒပြခဲ့ကြတာဖြစ်ပြီးပြန်ကျဲနေတဲ့စခန်းတွေနဲ့အနှံ့အသက်အရွယ်ကြီးသူတွေအပါအဝင်ဒုက္ခသည်တွေဟာအလံတွေဝင်ရမ်းပြီးကြွေးကြော်တာနဲ့ရွတ်ဆိုခဲ့ပါတယ်။တွဲဆုံမေးမြန်းတာတွေစီစစ်တာတွေမလုပ်ဘဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပ်ပြားတွေနဲ့မြန်မာနိုင်ငံကိုပြန်ခွင့်ရဖို့နိုင်ငံသားအခွင့်အရေးအပါအဝင်လူအခွင့်အရေးပေးဖို့နေရာပြန်ရေးကိုမတားဆကြဖို့ဆန္ဒပြသူတွေကတောင်းဆိုကြပါတယ်။ကမ္ဘာအကြီးဆုံးဒုက္ခသည်အခြေချနေထိုင်ရာဖြစ်တဲ့ဘင်္ဂလားဒေ့ရှ်အရှေ့လယ်ပိုင်းအရှေ့တောင်ပိုင်းမှာရှိတဲ့စခန်းတွေမှာရိုဟင်ဂျာတသန်းကျော်ခိုလုံနေပါတယ်။အများစုကလွန်ခဲ့တဲ့6နှစ်နေပါကမြန်မာစစ်တပ်ရဲ့ဖြိုခွင်းမှုကြောင့်တိမ်းရှောင်ခဲ့တာဖြစ်ပါတယ်။ဒုက္ခသည်စခန်းတွေမှာရာဇဝင်မှုတွေမြင့်တက်တာအကြမ်းတမ်းတဲ့နေထိုင်ရေးစားသောက်ရေးနဲ့အနာဂတ်မရှိတာတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေကမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုလှေတွေနဲ့ထွက်ပြေးကြပါတယ်။
ရင်ဂျာရဲ့ပေါ်မှာလူမျိုးလုံးတက်ဖြတ်တယ်ဆိုရက်ဆွဆွဲကြတယ်မြန်မာစစ်တပ်ကိုစစ်လက်နဲ့ပစ္စည်းတင်ဖို့ရောင်းချဝင်ပိတ်ထားပေမဲ့ Israel ကုမ္ပဏီတစ်ခုဟာစစ်လက်နဲ့ပစ္စည်းတွေကိုဆက်ပြီးရောင်းချပေးနေတယ်လို့ Justice for Myanmar လူခွင့်ရေးအဖွဲ့ကကြက်တပရီနေမှာအစီရင်ခံစာထုတ်ပြန်ပြောဆိုပါတယ် Israel စစ်လက်နဲ့ပစ္စည်းကုမ္ပဏီ CAA ကနေထုတ်လုပ်တဲ့လက်နက်တွေကို2019ခုနှစ်တွင်မှတင်ဖို့ပေးခဲ့တာဖြစ်ပြီးတော့ Rifle တနက်ထုတ်လို့ရမှာတုံးတဲ့ Fiber Plastic အပိုင်းတွေအတွက်ပုံစံကွက်တွေပါပါတယ်လို့အစီရင်ခံစာမှာဖော်ပြပါတယ်ဂျာဂန်ပွဲစားကုမ္ပဏီဖြစ်တဲ့ Star Safer Group ကနေတဆင့် Israel တို့စစ်လက်နဲ့ပစ္စည်းတွေတင်ပို့ခဲ့တာလို့ပြောပါတယ်။ဒီကုမ္ပဏီကို American ကဒီနှစ်အစောပိုင်းမှာပဲဒဏ်ခတ်အရေးယူထားတာလည်းဖြစ်ပါတယ်။2018ခုနှစ်ကမြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာစစ်တပ်ကနေနယ်မြေရှင်းလင်းလုပ်ခဲ့ပြီးတဲ့နောက်မှာ American နဲ့ Europe ကနေပိတ်ဆို့အရေးယူမှုတွေကိုချမှတ်ခဲ့တာဖြစ်ပါတယ်။ဒီရောင်းချခွင့်ကိုဘယ်သူကနေခွင့်ပြုခဲ့ရလဲဆိုတာကိုစုံစမ်းစစ်ဆေးဖို့ Israel လူခွင့်ရရှင်နေ ETA Mac က Israel ရှိနေချုပ်စီကိုစာရေးသားပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။ Israel ကမြန်မာကိုလက်နက်တွေဆက်ပြီးရောင်းချပေးခဲ့တယ်လို့2019မှာစောင့်ကြည့်လေ့လာနေတဲ့ Middle East Eye ကအစီရင်ခံစာတင်ခဲ့တာပါ။မြန်မာနိုင်ငံကို CCA ကုမ္ပဏီကတော့သူတို့ကုမ္ပဏီကအရက်ဖက်သုံးတက်တာထုတ်လုပ်ကြောင်းနဲ့စစ်ဖက်နဲ့ကာကွယ်ဆိုင်ရာကိစ္စတွေမှာဥပဒေနဲ့အညီဆောင်ရွက်တယ်လို့ပြောဆိုခဲ့ပါတယ်။
ကနေဒါနိုင်ငံအရှိပိုင်းမှာယာနဲ့ချီတဲ့တော်မီတွေအကြီးအကျယ်လောင်နေလို့အမေရိကန်ဘက်ချမ်းမှာလည်းမိဂိုငွေတွေရောက်ရှိနေပြီးနယူးယောက်ပါဝင်အမေရိကန်အရှိဘက်ချမ်းကန်ယိုဒန်တခြားနဲ့အနောက်အလယ်ပိုင်းဒေသတွေမှာလည်းလေထုညင်ညာမှုအန်ဒီယန်နဲ့ပတ်သက်ပြီးသတိပေးချက်တွေထုတ်ပြန်ထားရပါတယ်။ဂျာတာပတိနေကကနေဒါနိုင်ငံနေရအနှံ့အပြားမှာတော်မီတွေဆက်လက်လောင်ကျွမ်းနေလို့အမေရိကန်ရှေ့မြောက်ပိုင်းကိုလည်းဆက်လက်ထိခိုက်လာနေပါတယ်။နယူးယောက်ပင်ဆယ်ဗေးနီးယားမယ်ရီလန်းနဲ့မြို့တော်ဝါရှင်တန်ဒီစီနယူးယောက်အပါအဝင်အမေရိကန်မြို့ကြီးအများအပြားမှာမိဂိုတွေဖုံးလွှမ်းနေပါတယ်။ကလီဗလင်း၊အိုဟိုင်းယို၊ပင်ဆယ်ဗေးနီးယား၊ပစ်စဘတ်မြို့တွေမှာလည်းလေထုအရေးသွေးဆက်လက်နှိမ့်ချနေတဲ့အခြေအနေရှိပါတယ်။နယူးယောက်မြို့တော်တဝိုက်အပါအဝင်အမေရိကန်ရှစ်ဘက်ကံယိုတရားငှအတခြားမြို့တွေမှာလည်းမိဂိုငွေတွေဆက်လက်ရောက်ရှိမယ်လို့ခန့်မှန်းထားပါတယ်။ဒီမှာနယူးယောက်မြို့တော်ဝင်ကတော့လေထုအရည်သွေးညံဖြစ်တာကြောင့်လူတွေအိမ်ထဲမှာနေဖို့ပဲလှုံ့ဆော်ထားပါတယ်။တရင်တွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့တရင်ဖေးဖို့ချက်နဲ့တရင်ဆောင်းပါးတွေကိုစတင်ထုတ်လွှင့်ပါမယ်။ပထမဆုံးအနေနဲ့ကတော့ကနေဒါနိုင်ငံအရှေ့ပိုင်းမှာယာနဲ့ထီတဲ့တော်မီတွေအကြီးအကျယ်လောင်နေတာကြောင့်အမေရိကန်နိုင်ငံဘက်ချမ်းမှာလည်းအရှိဘက်ကန်ယိုဒန်တခြားနဲ့အနောက်ဘက်အလယ်ပိုင်းဒေသတွေမှာလေထုညင်ညမ်းမှုတွေဖြစ်နေပါတယ်။ဒီသတိပေးချက်တွေလည်းဆက်လက်ထုတ်လုပ်ထားရပြီးရက်ထက်တိုးထားရပါတယ်။ဒီလိုအခြေအနေတွေဟာဒီရက်သသပကုံအထိရှိနိုင်တယ်လို့ခန့်မှန်းထားပါတယ်။အခုလိုတော်မီကြောင့်မိဂိုးတွေကြုံနေရတဲ့အခြေအနေမှာအမေရိကန်နဲ့ကနေဒါမှာနေထိုင်ကြတဲ့မြန်မာအတိုင်းဝိုင်းတွေရဲ့အတွေ့အကြုံတချို့ကိုတော့ကိုဂျင်းချန်းအေးကစူးစီးတင်ပြထားပါတယ်။
အမေရိကန်ပြည်ထောင်စုရဲ့နေရာအနှံ့မှာဇွန်လ၈ရက်ကျန်တာပရီးနေကအထိဝါယောင်နဲ့မိခိုးရောင်မိခိုးမြူတွေပြန့်နေစေဖြစ်ပါတယ်။လေတူရဲ့အမုံမွားပါဝင်လုံးမြန်မာနေလို့အိမ်ပြင်ဘက်မှာမလိုအပ်ဖက်မနေကြဖို့နဲ့တက်ရှုလမ်းကြောင်းဆိုင်ရာပြဿနာတွေဖြစ်နိုင်ကြောင်းပြည်내တရာစင်ကျော်ကလူသန်းပေါင်းများစွာကိုကျမကြီးတာဝန်ရှိသူတွေကသတိပေးထားပါတယ်။မိခိုးငွေတွေဟာတောင်ဘက်ကိုရွေရှားနေလို့အရှေ့မြောက်ပိုင်းတွေမှာအရင်နေ့ကထက်အခြေအနေတွေပိုမိုကောင်းမွန်လာဖို့မျှော်လင့်ရပါတယ်။ဒါပေမဲ့ Pennsylvania, Maryland နဲ့မြို့တော် Washington DC တဝိုက်မှာနေထိုင်သူတွေကတော့မိခိုးငွေတန်ကိုပိုတိတိတလာခံလာရတယ်လို့ပြောပါတယ်။အရင်နေ့ကမြင်ကွင်းနေပိတ်ဆို့တဲ့အထိဖြစ်ခဲ့တဲ့နယူးယောက်မြို့တော်မှာကျန်တာရင်းနေနေနဲ့ခင်မှာကောင်းငင်ဟာမှိုက်နေတယ်လို့တချို့နေရာတွေကအပြောင်အောင်ကလေးတွေမြင်ရပြီးမိခိုးနှံ့တွေကတော့ခံစားနေရစဲလို့အဲ့ဒီဒေသခံတွေကပြောပါတယ်။ကျန်တာရင်းနေမှာနယူးယောက်မြို့တော်ကိုခီးထွက်နေတဲ့မြန်မာကျောင်းသားတူကတော့ခီးလန်းတစ်လျှောက်သူ့အတွေ့အကြုံအရနယူးယောက်မြို့တော်မှာအချိန်နှီးပိုဆိုးတာကိုတွေ့ရတယ်လို့ဆိုပါတယ်။မြို့ထဲကားလမ်းပိတ်ချိန်တွေမှာကာဝယ်ရအောင် N92 နှာခေါင်းစည်းတွေစောင့်သွားတယ်လို့သူ့အတွေ့အကြုံကို BOA ကိုပြောပြပါတယ်။နယူးယောက်ပြည်နယ်အထက်ပိုင်းမှာနေထိုင်သူမဖူဖူကတော့သူနေထိုင်နေတဲ့ဒေသတစ်ဝိုက်မှာဗုဒ္ဓဟူးနေ့ကအဆိုးဆုံးကြုံခဲ့ရတယ်လို့ပြောပါတယ
်။မနေ့ကအချိန်နှီးကတော့ပိုဆိုးတယ်ပေါ့နော်။မနေ့ကဆိုရင်တော့ကျွန်တော်တို့အပြင်တောင်ထွက်လို့မရဘူး။ထွက်လို့မကောင်းထွက်လို့ရှိရင်အဲ့လိုမိခိုးတန့်လို့ရမိခိုးတန့်လို့မျိုးအနှံ့လေးရတယ်ရတယ်လေ။ဒီမြေပွေးတွေကတော့အဲ့လို smoke ပုံပိုင်းပိုင်းနဲ့အဲ့လိုဒီကိုပုံလေးတွေကိုလည်းတွေ့ရတယ်။ပင်ပေါ်ရောင်လေးနည်းနည်းတန်းကျင်နေအရာကလေအဓိကကဒီကိုအပုံတော့အနှံ့မျိုးရှူရတယ်မနေ့ကတော့ဘာကြောင့်လဲဆိုမနေ့က air quality index ကလည်းသူက air quality index က0ကနေ500ပါမနေ့က438လောက်ထိရောက်ပါတယ်။ညကတော့အဲ့လိုဖြစ်တယ်ပေါ့။ဒါပေမဲ့ဒီနေ့မနေ့ရောက်တော့ ခြေနေကောင်းသွားတယ်။နည်းနည်းလေးတော့မောင်နေတယ်ဒါပေမဲ့မိုးနည်းနည်းရွာတယ်။အရင်ကတော့မနေ့ကတော့တော့မဆိုးတော့ဘူးပေါ့နော်။အဖဲ quality ကလည်းတက်လာနံပါတ်ကျလာနံပါတ်ကျသွားတယ်ပေါ့ဟုတ
်မြို့ကိုရကြောင်းမြင်နိုင်မှုအားနည်းနေလို့အရှေ့မြောက်ပိုင်း Atlantic ဒေသနဲ့ Ohio ပြည်နယ်တွေကအဓိကလေဆိပ်ကြီးတွေမှာလဲလေကြောင်းခီးစနစ်ကိုနှစ်ရက်မြောက်ရန်နာထားပါတယ်။ New York ဒေသတစ်ဝိုက်ကအဓိကလေဆိပ်တွေဖြစ်တဲ့ New York နဲ့ New Jersey မှာလဲလေကြောင်းပြန့်တမ်းမှုတွေနှောင့်နှေးခဲ့ရပါတယ်။လေထုအရေးသွေးကျဆင်းမှုကမကြုံစဘူးကိန်းကနန်းတွေဖြစ်နေပြီးဒါဟာ1960ခုနှစ်နောက်ပိုင်းလေထုအရေးသွေးအဆိုးဆုံးအခြေအနေကိုရင်ဆိုင်နေရတယ်လို့ New York မြို့အုပ်ချုပ်ရေးမှူး Kathy Hooker ကကြာသပတေးနေ့မှာအယ်ဘေနီမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကနေဒါဘက်ချက်မှာတော့တော်မီကဆက်လောင်းနေလို့နှိမ့်တက်နိုင်ဖို့ကဘာတဝဲမိတ်ဆွေနိုင်ငံတွေကအကူအညီတွေပေးဖို့ကတိပြုထားကြတယ်လို့ရိုက်တာသတင်းကဆိုပါတယ်။အရင်လကအစပြောခဲ့တဲ့တော်မီလောင်ကျွမ်းမှုကြောင့်အခုဆိုရင်ဟက်တာ 4.4 တန်းဧကနဲ့ဆိုရင် 10.6 တန်းလောက်ထိလောင်ကျွမ်းခဲ့ပြီးဖြစ်ပါတယ်။တော်တော်မျိုးရဲ့အနောက်ဘက်ခြမ်းကမြို့တစ်မြို့မှာနေထိုင်နေတဲ့မြမတူဦးဖြစ်သူဦးအောင်မြင့်အောင်ကတော့သူဒေတာမှာတော်မီကြောင့်ဒီလိုမိခိုးတွေကြုံရတာသူနေထိုင်တဲ့နှစ်30ကျော်အတွင်းဒါပထမဆုံးပဲလို့သူ့အတွေ့အကြုံကို VOA ကိုအခုလို့ပြောပြပါတယ
်ဒိုရိုအေရီယာရဲ့ပထဝီအနေထားကြောင့်လားမသိကျွန်တော်တို့ effect ဖြစ်တာဒီနေ့မှစတာကျွန်တော်တို့ကဟိုဒီနယူးယောက်ကနယူးဂျာစီမှာဖြစ်နေတာကြီးကျွန်တော်တို့တွေ့တယ်ဒါပေမဲ့ကျွန်တော်တို့စီမှာပုံမှန်အတိုင်းပဲဒီနေ့မနေ့ကျွန်တော်အပြင်ထွက်တော့မှဒီမိုးတွေအုပ်နေတယ်ဆိုပြီးနောက်တော့မှတတိယရတယ်ကျွန်တော်တို့ဒီတော်မီလောင်နာရဲ့မိကူးတွေကြောင့်ပဲဖြစ်မယ်လို့ဒါနဲ့တည်ရင်ကိုကြည့်တော့အခုအစိုးရကလည်း advice လုပ်ထားတယ်မလို့အဖက်နဲ့မထွက်နဲ့ထွက်ရင်လည်း mask တွေပါတက်ပြီးလို့ပေါ့ဒီနေ့မှကျွန်တော်ရောက်တာအနှစ်30ကျော်ပြီဟိုဒီကျွန်တော်တို့ area မှာဒီလိုမျိုးမိကူးတွေနဲ့တိမ်နေလို့နေအောင်ဖုံးကွယ်သွားတဲ့အဖြစ်မျိုးကဒါပထမဆုံးအချိန်မှာပဲခင်ဗျ
တော်မီကကနေဒါရဲ့ပြည်နယ်နဲ့နယ်မြေ10ခုလုံးနှီးပါးမှာလောင်ကျွမ်းနေပြီးခွေဘက်ပြည်နယ်မှာအဆိုးအဆုံးဖြစ်နေပါတယ်တော်မီကြောင့်လူပေါင်း32,000ကျော်ကလည်းနေအိမ်ကနေစွန့်ခွာခဲ့ရပြီဖြစ်ပါတယ်ခင်ဗျာ
ဒါကတော့ကိုငိမ့်ချန်အေစုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတော့မြန်မာပြည်ကတိုက်ပွဲဖြစ်နေတဲ့ဒေသတွေကအခြေအနေတွေကိုတင်ပြပါဦးမယ်ပထမအဆုံးတင်ပြလိုတာကတော့ပဲခူးတိုင်းကြောက်ကြီးမြို့နယ်အတွင်းမှာဇွန်လ6ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ခရင်အမျိုးသားအစည်းအရုံးလွတ်မြောက်ရေးတပ်မတော် KNLA ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်စစ်ကောင်စီရဲစခန်းနေနဲ့ကင်းစခန်း5ခုလောက်ကိုတိုက်ခိုက်ဖျက်ဆီးတာခံခဲ့ရပြီးစစ်ကောင်စီဘက်ကလူ40လောက်ကြာဆုံးခဲ့တယ်လို့ဇွန်လ10ရက်နေ့မှာ KNU ကသတင်းထုတ်ပြန်ခဲ့ပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်မိုက်အေးမာကဆက်ပြီးပြောပြမှာပ
ါပဲခူးတိုင်းကြောက်ကြီးမြို့နယ်အတွင်းကနတ်တန်ကွင်းတံတားအရှိနဲ့အနောက်မှာရှိတဲ့စစ်ကောင်စီရဲ့ဂိတ်စခန်းတစ်ခုအပါအဝင်ရေရင်းကုန်းရွာခွဲလမ်းခွဲမှာရှိတဲ့ကင်းစခန်းနတ်တန်ကွင်းမြို့ရဲစခန်းဘုံတော်စကန်းဆတဲ့စကန်း၅ခုကို KNL ပူးပေါင်းတပ်ဖွဲ့တွေကတပြိုင်တည်းတိုက်ခိုက်ဖျက်ဆီးခဲ့တာကြောင့်စစ်ကောင်စီဘက်ကလူ40လောက်သေဆုံးတာတရားစင်ကျော်ထိခိုက်ဒဏ်ရာရခဲ့တယ်ဆိုပြီး KNU ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်စစ်လက်နက်ခဲယမ်းတွေလည်းသိမ်းဆည်းနိုင်ခဲ့တယ်လို့လည်းဆိုပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံတအူးကတော့အခုလိုပြောပြပါတယ်
။၆ရက်နေ့မနက်ပိုင်းကမှနတ်တန်ဝင်းရွာမှာ KNU အဖွဲ့ကရဲစခန်းဝင်လာဝင်သိမ်းတာပေါ့။ဒါနတ်တန်ဝင်းတားဟိုဘက်ဒီဘက်ကင်းစခန်းတွေရောအဲ့ဒီစကန်လေးကိုလောင်သိမ်းတာပေါ့သူတက်ခွဲပြစ်ပြီးတော့ဦးမင်းရ9ရက်နေ့မှာတော့ပြန်ယူကသူ့စကန်သူ့တက်ရင်ကိုပြန်ဆုတ်သွားပြီးတာပေါ့သူသိမ်းခံတဲ့စကန်လေးကိုပြန်ဆုတ်သူ့နေနေပြန်ဆုတ်သွားတာပေါ့စစ်တပ်ကတော့ရောက်90ကျော်တော့ပြေးမယ်ညမင်း9ရက်နေ့ညတော့မုံဆေးရုံကိုစစ်သားတယောက်တင်လာချီတဖန်ပါတာကိုဒါမနဲ့မိုးလေးသိသွားတယ်ဟိုသိရတယ်ဟာတော့
ကင်းယူဘက်ကထုတ်ပြန်ခဲ့တဲ့စစ်ကောင်စီဘက်ကကြာဆုံးအရေးအတွက်နဲ့ပတ်သက်လို့တော့VOA ကတိကျအတည်မပြုနိုင်သေးပါဘူးဒေသခံတွေဘက်ကလည်းစစ်တပ်ဘက်ကအထိနာကြဆုံမှုတွေရှိတယ်လို့လည်းပြောပါတယ်ဘူပေါင်းတပ်ဖွဲ့တွေဘက်ကတော့၄ဦးကြဆုံပြီးသရာစင်လောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းဆိုပါတယ်ဘူပေါင်းတပ်ဖွဲ့တွေဘက်ကတော့ကြောက်ကြီးလက်တန်ကွင်းတရာအုံနေပင်နေရွက်ပင်တရာနဲ့တာစီတာဆုံတရာတွေကိုစစ်ကောင်စီဘက်ကတိုက်ရင်အားတွေထပ်မတိုးနိုင်အောင်ဖျက်ဆီးသွားခဲ့တယ်လို့လည်းဆိုပါတယ်စစ်ကောင်စီတပ်တွေကတော့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ဒေသခံတွေရွာထဲကိုမဝင်နိုင်အောင်မောက်ထုတ်တာတွေရှိတယ်လို့လည်းပြောပါတယ
်။အစစ်တပ်ဝင်လာပြီးတော့ဥရွာသားတွေကျန်တဲ့ရွာသားအေးလူကြီး၄ယောက်ကျော်ကျန်လာဦးရဲ့အတင်းမောက်ထုတ်တာ
ပေါ့။ KNU ဘက်ကသတင်းထုတ်ပြန်ချက်ထဲမှာတော့စစ်ကောင်စီဘက်ကလေကြောင်းကနေ၉ချိန်လောက်ဘုံကျဲတိုက်ခတ်မှုတွေလုပ်ခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။စ
စစ်ကောင်စီဘက်ကတရားစင်ကျော်ထံရရခဲ့ပြီးလူ40လောက်သေဆုံးခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ကတော့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။ဒါကတော့ဘကိုးတိုင်းကြောက်ကြီးမြို့နယ်ထဲမှာရှိတဲ့ရဲစခန်းနဲ့စစ်ကောင်စီကင်းစခန်းတွေကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်းကိုVOA သတင်းတောက်မှအေးအေးမှာပြောပြသွားတာဖြစ်ပါတယ်။ဆက်လက်တင်ပြလိုတဲ့အကြောင်းကတော့တနင်္လာတိုင်းပလောမြို့နယ်ထဲမှာ လက်တလောတိုက်ပွဲတွေမပြင်းထန်ပေမဲ့စစ်ကောင်စီတပ်စခန်းဘက်ကလက်နက်ကြီးတွေနဲ့ဥတီယာမဲ့ပစ်ခတ်မှုတွေကြောင့်ချွေးရသားတွေထိခိုက်သေဆုံးရတဲ့အပြင်လက်နက်ကြီးတင်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေလည်းနေရာမပြောင်းနိုင်ဖြစ်နေကြပါတယ်။ယာယီတဲထိုးနေရတာထောင်ထဲချီတဲ့စစ်ပြေးဒုက္ခသည်တွေဟာမိုးတံလေတံခံနေရပြီးကျမကြီးထိခိုက်နေတဲ့အကြောင်းသတင်းပေးဖို့ချက်ကိုတော့ကိုညာဝင်းအောင်ဆ
ကျွန်တော်ကြည့်ရတယ်ဘက်မှာလက်တလို့တိုက်ပွဲတင်းငင်စပြုလာနေပေမဲ့စစ်ကောင်စီတပ်တွေကသူတို့အခြေဆိုင်ရာတပ်စခန်းတွေကနေလက်နေကြည့်တွေနဲ့ဥတီရမဲ့မကြာခဏပြစ်ခတ်နေတာကြောင့်နေရမပြန်ရဲကြသေးဘူးလို့ဒေသခံတို့ကပြောရေးကိုပြောပါတယ်ဘယ်ပြန်နိုင်မလဲအခုသိမှုထဲမှာလဲ
ပလောမြို့နယ်ကဒူဂျေးရွာမှာစစ်ကောင်စီတပ်တွေကဇေဒီဖျားရီပေါ်မှာတပ်ဆွဲထားပြီးအဲ့ဒီနေရာတွေကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ပြောပါတယ်လက်တလုံးမှာတော့ပလောမြို့နယ်မှာနှစ်ဖက်အပြန်အလှန်တိုက်ပွဲတွေရှိပဲတင်းငင်းနေတယ်လို့ပလောပြည်သူကာကွယ်ရေးတပ်ကြံကြားရေးတာဝန်ရှိသူတို့ကပြောပါတယ်ဒါပေမဲ့စစ်ကောင်စီတပ်ဘက်ကတော့ကာကွယ်ရေးတပ်တွေရှိမဲ့ထင်းနဲ့နေရာကိုလက ုံးတာပေါ့နော်အဲ့ဟိုဘက်ကနေပြီးတော့တက်ကောင်စီဘက်ကနေပြီးတော့သူကလက်နေကြီးနေတယ်ဟိုဘက်ဟိုပြစ်တီပြေဆောက်ပြစ်နေတာအဲ့လိုပဲသူကလည်းမသိင်ကြဘူးသူအဲ့မသိင်ကတဲ့နေရာကိုပြစ်တော့တာအဲ့ဒါဆိုတော့အရာပါးလေးမှာပေါက်ပေါက်ပြီးတော့ထိကြပေါ့အဲ့လိုမျိုး
ဒါနဲ့ပတ်သက်လို့စစ်ကောင်စီသတင်းပြန်ကြားရေးကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးစစ်ကောင်စီဘက်ကလည်းတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးဇွန်လ9ရက်ညနေလောက်ကမင်းထိန်ကျေးရွာမှာလက်နက်ကြီးကြီးကြားရောက်ပေါက်ကွဲခဲ့တဲ့အတွက်အသက်50ကျော်အရွယ်ဦးဖိုးချောင်းတေဆုံးပြီးအသက်40ကျော်အရွယ်ဒေါ်စီစီဟာလည်းပြင်းထန်တဲ့ဒဏ်ရာရခဲ့တယ်လို့တိုင်းရင်းသားသတင်းတွေမှာဖော်ပြထားပါတယ်စီအေဘီဒီဘက်ကကြောင့်ထောင်ထဲချတဲ့ဒေသခံတွေအခုချိန်ထိနေရက်မပြန်နိုင်ကြသေးပါဘူးစစ်ဆောင်အများစုကတော့ဥယျာဉ်တွေနဲ့လက်ကွင်းပြင်တွေမှာယာယီတဲထိုးပြီးဖြစ်သလိုနေထိုင်နေကြရတာပါမိုးရင်းကာလာဖြစ်တဲ့အတွက်မိုးတံလေတံစူးစူးဝဝခံစားနေကြရတယ်လို့လဲဒေသခံတွေကပြောပါတယ်ဒါအပြင်တောက်သုံးရီမတန်ရှင်းတာကြောင့်စစ်ဆောင်တချို့ဝမ်းပြက်ဝမ်းလျှော်ယောဂါခံစားနေရတယ်လို့ဒေသခံတို့ကပြောပါတယ်
တော့ဒီနေ့မှာသားတို့အဲ့ဒီမှာဝါယောဂါလေးဖြေသင့်လို့မဖြေနေတာပေါ့တခါတလေကျဲအဲ့လိုမျိုးဖြေလာပြီဆိုရင်အဲ့တိုင်းလို့လို့ဖြေတာဆရာမအဲ့တိုင်းလို့လို့လေမိုးတွေကလာဆိုတော့ဒီလိုဒီလိုပဲမိုးတွေထမဟိုတက်ထိုးနေတော့မိုးရော်တော့ပယ်ပါတော့ပေါ့ဆရာမရသွားလာလို့လည်းမရဘူးလေအဲ့လိုကိုခင်ခဲတာပေါ့ပါတကူမလည်းအဆင်မပြေမိုးဆိုတော့ပေါ့ဆရာမရမိုးအသက်လေးကမိုးမလုပ်ဘူးတဲ့
စေပြေတို့ကတည်းကဟာဘေးလူရကိုတင်းရှောင်နေရတဲ့အချိန်ကြာလာတာနဲ့အမျှအခက်အခဲမျိုးစုံရင်ဆိုင်နေရတာကြောင့်နေရပြန်နိုင်မှုအရေးကိုမျှော်လင့်နေကြတယ်လို့လည်းပြောကြပါတယ်ခင်ဗျာ
ဒါကတော့တနင်္လာနေ့တိုင်းပလောမြို့နယ်မှာစစ်ကောင်စီတပ်စခန်းကနေပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်ကြောင့်စစ်ပြေးဒုက္ခသည်တွေခြေရွာတွေကိုမပြန်နိုင်သေးတဲ့အကြောင်းသတင်းပေးပို့ချက်ကိုကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ် VOA ရဲ့တောက်ကြနေမနေ့ဖက်အတန်းလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်တို့သတင်းပေးပို့ချက်တွေအပြီးမှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာဖြစ်ပါတယ်ပတ်စင်ကန္တာရီနဲ့ပတ်သက်လို့ကြိုတင်ဆင်ခံရင်မြမအရေးသုံးသက်ချက်ကျမ်းမာရေးကန္တာတိုင်းရင်သတင်းလောက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်အောင်မှာဖြစ်ပါတယ်အဲ့မတိုင်ခင်မှာတော့ကျွန်တော်တို့ရဲ့အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နိုင်ပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ဇွန်လ၈ရက်နေ့ဟာကမ္ဘာသမုဒ္ဒရာများနေ့ဖြစ်ပြီးမုတ်တရားတွေဟာလူတွေရဲ့ဘဝကဏ္ဍအားလုံးနှီးပါးကိုလွှမ်းမိုးထားကြောင်းအသိမှတ်ပြုဖို့ရည်ရွယ်ပါတယ်။အမေရိကန်ပြည်ထောင်စုဟာသမုတ်တရားတွေကိုကာဝယ်ထိမ့်သိမ်းစောင့်ရှောက်ဖို့အတွက်မနစ်ကသမုတ်တရားထိမ့်သိမ်းရေးကတိကဝတ်ကိုထုတ်ပြန်ခဲ့ပြီးမိဖက်နိုင်ငံများအဖွဲ့အစည်းများနဲ့လှုပ်ဆောင်ပြည့်ရရှိတယ်လို့စီးပွားရေးဖွံ့ဖြိုးတိုးတက်မှုစွမ်းအင်နဲ့သဘောပတ်ဝန်းကျင်ဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Jose Fernandez ကပြောပါတယ
် There is an opportunity to come together
ဘာသာပြန်များနေဟာသမုဒ္ဒရာတွေထိမ့်သိမ်းရေးသမုဒ္ဒရာတွေကိုမူလအတိုင်းပျက်စီးအောင်စောင့်ရှောက်ရေးနဲ့သမုဒ္ဒရာတွေညဉ့်ဉန်းမှုရပ်ဆဲရေးနည်းလမ်းများရှာဖွေနိုင်ရေးအထောက်အကူပေးဖို့လက်တွဲလှုပ်ဆောင်နိုင်မဲ့အခွင့်အလမ်းတစ်ခုဖြစ်ပါတယ်လို့ Jose Fernandez ကပြောသွားတာပါ American ရေပိုင်နဲ့ကိုကာဝယ်ခြင်းနဲ့အတူတခြားနိုင်ငံများအတွက်သူတို့ရဲ့အချုပ်ချာအာဏာတရားစီရင်ပိုင်ခွင့်အောက်မှာရေပိုင်နဲ့ကိုကာဝယ်ခြင်းဒါမှမဟုတ်ထိမ့်သိမ်းခြင်းကိုအားပေးဖို့ရာအမေရိကန်ပြည်ထောင်စုအနေနဲ့သမုတ်တရားထိမ့်သိမ်းရေးဂရိကဝတ်ကိုစောင်ရွက်ပေးလျက်ရှိပါတယ
် We pledge to conserve 30%
ကျွန်တော်တို့ကအမေရိကန်ပြည်ထောင်စုရဲ့တရားစီရင်ပိုင်ခွင့်အောက်မှာရှိတဲ့သမုတ်တရားများရဲ့30ရာခိုင်နှုန်းကိုထိမ့်သိမ်းဆောက်ရှောက်ဖို့ဂရိပြုထားပြီးဒါကို2030ခုနှစ်မှာပြည့်မြောက်ဖို့စီစဉ်ထားပါတယ်လို့ Jose Fernandez ကပြောပါတယ်American ပြည်ထောင်စုဟာရေရှည်တည်တတ်တဲ့အပြာရောင်စီးပွားရေးလို့ခေါ်တဲ့ရေအရင်းမြစ်ကိုမပြတ်စည်းစေတဲ့စီးပွားရေးကိုအားပေးထောက်ပံ့ကူညီဖို့ကိုလည်းကတိပြုထားပါတယ
် Economy is an economy that supports marine
ပြည်ထောင်စုစီးပွားရေးဟာပင်လယ်ရေကြောင်းထိန်းသိမ်းရေးကိုပံ့ပိုးပေးတဲ့စီးပွားရေးဖြစ်ပြီးလောက်ကန်ခွင့်လန်းတွေကိုဖန်တီးပေးသလိုပင်လယ်နဲ့ဆက်ဆက်နေတဲ့လောက်ကန်တွေကိုလည်းပြထွန်းစေပါလေသမုဒ္ဒရာအခြေခံဆက်မှုလုပ်ငန်းများရဲ့တန်ဖိုးဟာ2030ခုနှစ်မှာလဆဖြစ်လာနိုင်ပြီးအဲ့ဒီနောက်ပိုင်းမှာဒေါ်လာ3ထရီလီယံအထိတိုးတက်လာနိုင်ပါတယ်လို့ Jose Fernandez ကပြောပါတယ်။ American ပြည်ထောင်စုဟာဆင်ဆက်မပြတ်ရေရှည်ဖြစ်ထွန်းစေတဲ့ငါးဖက်နီးလန်းတွေကိုပံ့ပိုးပေးခြင်းဖြင့်လည်းအပြာရောင်စီးပွားရေးကိုအာမခံဖြစ်ထွန်းစေပါတယ
်။ We're also working on illegal, unreported and unregulated fishing.
တို့ဟာ KMO နဲ့မှတ်ပုံတင်မထားတဲ့စီကမ်းမဲ့ငါးဖန်ချင်းရေရှည်မတည်တတ်နိုင်တဲ့နီးလန်းတွေနဲ့ငါးဖန်ချင်းလူမှုအတိုင်းဝန်းတွေကိုထိခိုက်စေပြီးကဘာတွင်းကလူအများပြားရဲ့အသက်မွေးပန်းကြောင်းကိုထိခိုက်ပျက်စီးစေတဲ့နီလန်းတွေကိုသုံးပြူခြင်းတွေကိုကာကွယ်နိုင်ရေးလှုပ်ဆောင်နေပါတယ်လို့ Jose Fernandez ကပြောပါတယ်။ American နိုင်ငံရဲ့ဝန်ကြီးဌာနကလည်းတာဝန်သိသိနဲ့စီမံဆောင်ရွက်တဲ့ရေကြောင်းအုပ်ချုပ်ရေးကိုပံ့ပိုးကူညီဖို့တန်တမာရေးရာဆောင်ရွက်မှုတွေလှုပ်ဆောင်နေပါတယ်။အဲ့ဒီထဲကတစ်ခုကတော့ CMAR လို့ခေါ်တဲ့ American ပြည်ထောင်စုကထောက်ပံ့ပေးထားတဲ့ Colombia, Ecuador, Panama နဲ့ Costa Rica နိုင်ငံတွေကြားကျိုးပန်းနေမှုတစ်ခုဖြစ်ပါတယ
် What they have chosen to do is to preserve
ရွှေချေခဲ့တာက Costa Rica နဲ့ Galapagos ထိသွားတဲ့လမ်းတစ်လျှောက်မှာသူတို့ရဲ့ပင်လယ်တွေကိုထိန်းသိမ်းစောင့်ရှောက်ဖို့ဖြစ်ပြီး Student Kilometer 5သိန်းကျယ်ဝန်းပါတယ်နောက်ဆက်တွဲအနေနဲ့အနဝါပတ်ဝန်းကျင်ကိုမျိုးဆက်သစ်တွေအတွက်ထိန်းသိမ်းထားနိုင်စေမဲ့နီလန်းတွေကိုရှာဖွေကူညီပေးသွားမှာပါလို့ Jose Fernandez ကပြောပါတယ်American ပြည်ထောင်စုဟာ plastic ညဉ့်ဉန်းမှုကိုကင်တွယ်ဖြေရှင်းနိုင်ရေးနိုင်ငံအခြေပြုကမ္ဘာလုံးဆိုင်ရာသဘောတူညီချက်တရက်ကိုလည်းဖော်ဆောင်မှုတခြားနိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်ပြည့်ရှိပါတယ
် Right now we dump a lot of our plastic
ခုချိန်မှာတော့ကျွန်တော်တို့က plastic တွေကိုသမုဒ္ဒရာထဲကိုအများကြီးစုပစ်ခဲ့ပြီးပါပြီအဲ့ဒါကိုရပ်တန်းကရှက်ရပါမယ်အဲ့ဒီအမိုက်တွေကို short ချဖို့စ조사အထောက်အမှုတစ်ခုကိုအစပြုရပါမယ်ကျွန်တော်တို့ရဲ့သမုဒ္ဒရာတွေကိုတတ်ဆင်ဖို့အတွက်ချိန်မကျန်တော့ပါဘူးကျွန်တော်တို့ကသမုဒ္ဒရာတွေနဲ့အချက်အလက်ရင်းဆိုင်ကြုံတွေ့နေရပြီးဒါဟာခက်ခက်ခဲခဲကြော်ဖြတ်လှုပ်ဆောင်ရမယ့်အလုပ်တစ်ခုလည်းဖြစ်ပါတယ်လို့စီးပွားရေးဖွံ့ဖြိုးတိုးတက်မှုစွမ်းအင်တဲ့သဘောပတ်ဝန်းကျင်ဆိုင်ရာအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီး Jose Fernandez ကပြောပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီအခုထုတ်လွှင့်ခဲ့တဲ့အာဘော်ဟာအမေရိကန်အစိုးရရဲ့အာဘော်သားဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ် VOA ရဲ့တောက်ကြနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေတာပါဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးအောင်မှာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ရှုနားတော်တာဆင်နေပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူလူမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူလူမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှု လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမတဲ့ဖက် Radio ရုပ်တံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် Radio အတန်လွှင့်အစီအစဉ်တွေကိုတော့လိုင်းနိုမီတာ25 kHz 11133ညလိုင်းနိုမီတာ40 kHz 9013လိုင်းနိုမီတာ58 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့ပတ်စင်ကန္တာတွေဖြစ်တဲ့ဦးအောင်ခင်တင်ပြတဲ့မြမအရေး30ချက်ဒါအပြင်ကျမရဲ့အစီအစဉ်တိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်မှာပါပထမဦးဆုံးအနေနဲ့ကတော့ဦးအောင်ခင်ရဲ့မြမအရေး30ချက်အစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ပြည်သူပျောက်ကြားနဲ့အာဏာသိမ်းတပ်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်ပျောက်ကြားစစ်ဆင်နွှဲရမှာပြည်သူထောက်ခံမှုဟာအရေးကြီးပါတယ်။ဒါကြောင့်ပျောက်ကြားနဲ့ပြည်သူအဆက်အသွယ်ပြတ်နေအောင်စစ်ကောင်စီကအမြဲတမ်းကြိုးပမ်းနေပါတယ်။ဒီတော့အတွင်းဒေသန္တရအုပ်ချုပ်ရေးအဖွဲ့တွေလည်းတည်ထောင်နေကြောင်းဦးအောင်ခင်ကရေးပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ
်။အနာလင်းတက်ကိုပြည်သူကာကွယ်ရေးတပ် PDF ကကြောက်ကြစစ်ဆင်နွှဲပြီးခုခံတွန်းလှန်နေတာနှစ်နှစ်ကျော်သွားပါပြီအထိနာနေတဲ့အာဏာသိမ်းတပ်ဟာလက်နက်မရှိတဲ့အရသားတွေကိုပစ်ကတ်နေလို့စစ်ဘေးဒုက္ခသည်ဥယျာဉ်တစ်နေ့တခြားတိုးပွားနေပါတယ်ကြောက်ကြစစ်အောင်မြင်ရေးဟာပြည်သူယုံကြည်မှုနဲ့ထောက်ပံ့မှုပေါ်မှာမူတည်တာမို့အာဏာသိမ်းတပ်ဟာပြည်သူကိုရန်သူလိုသဘောထားလာပါတယ်1980ပြည့်လွန်နှစ်တွေမှာကရင်ပျောက်ကြားဒဏ်ကိုလှန့်ခံနေရတဲ့အစိုးရတပ်ဟာကရင်လူလူနဲ့ကရင်လက်နက်ကိုင်အဆက်အသွယ်ပြတ်တော့အောင်ဖြတ်သေးဖြတ်လမ်းစဉ်ကိုကျင့်သုံးပါတယ်။ကရင်ပျောက်ကြားအတော်များများဟာထိုင်းနယ်ဆက်ဒုက္ခသည်စခန်းတွေမှာအခြေဆိုင်ရတဲ့အဖြစ်ကိုရောက်သွားပါတယ်။ကျေးလက်လူလူဟာစစ်တပ်ရဲ့စူးစီးကြေးရော်မှာနေမလားနေဆက်ကိုပြေးမလားဆိုတဲ့လမ်းနလန်းသာကြံပါတော့တယ်။အခုလဲဒီနည်းကိုသုံးပြီးပြည်သူနဲ့ပျောက်ကြားတွေအကြားအဆက်အသွယ်ပြတ်သွားအောင်ကြိုးပမ်းနေပုံရပါလေ။ဒါပေမဲ့မအောင်မြင်တာကများပါလေ
။ကြေးရွာတွေကိုလေတပ်ကဘုံကျဲဖျက်ဆီးပြီးကြီးတပ်ကမြေလံမီးရှို့နေတာဟာပြည်သူနဲ့ပျောက်ကြားအဆက်အသွယ်ပြတ်ပြီးပြည်သူတွေကိုယ်တိုင်ဘဝရည်တည်ရေးအတွက်အသေးအံကြိုးပမ်းနေရအောင်တမင်လှုပ်တာလို့ဆိုပါရယ်။ NUG အစိုးရဟာ PDF တပ်တွေကိုစီရေးအကူအညီပေးပြီးစစ်ဆောင်ပြည်သူတွေကိုလူမှုရေးအကူအညီပေးနေပါရယ်။စစ်ဆောင်လူလူအတွက်ငွေကြေးအကုန်ကျများလေလေစစ်စင်ရေးရံပုံငွေမှာအကန့်အသတ်ပိုများလာလေလေဖြစ်နေပါတယ်စစ်ကောင်စီဟာပြည်သူပျောက်ကြားတပ်ကိုတံပြန်နိုင်အောင်ပြူစောတိခေါ်ကြမ်းဖို့ပျောက်ကြားတွေကိုလည်းမွေးထားပါတယ်အရင်ကကြမ်းဖို့ပါတီအားကောင်းတဲ့ဒေသတွေမှာဖွဲ့စည်းထားတဲ့ပြူစောတိဟာကြမ်းဖို့ပျောက်ကြားဖြစ်လာတာမို့ຫນွေဦးပျောက်ကြားရဲ့ရန်သူဖြစ်လာပါတယ်အင်တာနက်ဆက်သွယ်မှုဖြတ်တောက်ခံနိုင်ရတဲ့ဒေသတွေမှာပြည်သူတွေကနေတဆင့်ဆက်သွယ်နိုင်ဖို့အရေးကြီးပါတယ
်။လေတပ်ရဲ့တိုက်ခိုက်မှုနဲ့ရွာမီးရှုံမှုကိုအဓိကထားပြီးနယ်မြေတစ်ခုချင်းကိုပြစ်မှတ်အဖြစ်ချိန်ပုံနေတဲ့အာဏာသိမ်းတပ်ရဲ့စစ်ဆင်မှုကိုတုံ့ပြန်ဖို့သို့မဟုတ်ကာကွယ်ဖို့လိုအပ်နေပုံကိုတူမီတော်လိုင်းစာစဉ်အဒီတာအဘော်မှာသတိပေးနှိုးဆော်ထားပါတယ်။အရတားကိုပြစ်မှတ်ထားပြီးချိန်ပုံနေတာကိုဘယ်လိုရင်ဆိုင်မလဲဆိုတာဟာအလုံးအရေးကြီးနေပါပြီ။ဒီเจ้าကဆင်းလာတဲ့စစ်ချောင်းကိုရင်ဆိုင်နိုင်မှုအတွက်တင်းရဖို့လိုပါတယ်။ဒီနေရာမှာပြည်သူကိုအားကိုးနိုင်ပါတယ်။ပြည်သူပါဝင်မှုကိုအခြေခံတဲ့ပျောက်ကြားစစ်မှုလေเจ้าတော်လာမှုကိုပြည်သူကင်းတွေကစောင့်ကြည့်တည်ပေးနိုင်ရင်စက္ကဆစစ်ချောင်းကိုချုံခိုးတိုက်ခိုက်နိုင်တဲ့အသည့်လှုပ်ဆောင်သွားနိုင်မှာဖြစ်တယ်လို့တူမီတော်လိုင်းစာစဉ်ရဲ့အက်ဒီတာကအကြံပေးထားပါတယ်။
လက်ရှိအချိန်မှာရက်စွဲရွာစွဲဒေတာစွဲတွေနဲ့သူ့အဖွဲ့ငါအဖွဲ့စသည်ဖြင့်အဖွဲ့တွေအမျိုးမျိုးရှိနေပေမဲ့အာဏာသိမ်းတပ်ကိုရင်ဆိုင်ဖို့ခံစစ်မြင်းနဲ့ခံစစ်ကင်းတွေတတ်မှတ်တဲ့အခါအားလုံးပူးပေါင်းဆောင်ရွက်ဖို့လိုအပ်တာကိုလည်းတူမီတော်လန်ရေးစာစဉ်ကထောက်ပြထားပါတယ်လက်ရှိအချိန်တွေကခံတိုက်မှလားအတိခံမှလားဆိုတာကိုပဲရွေးချယ်ရမယ်ရက်ရွာတွေအညာဒေတာမှအများပြားရှိနေပါတယ်ရရလက်နက်နဲ့ခုခံကာကွယ်လို့ထိန်းချုပ်နိုင်တဲ့နေရာတွေမှာဒီတန္တရအုတ်ချုပ်ရေးကိုတီထောင်ကြပါတယ်။တည်ရရှိရင်နဲ့ရင်ဆိုင်ရင်တတ်သမျှမှတ်သမျှလုပ်နေရတဲ့အကြက်တဲကာလဒီတန္တရအုတ်ချုပ်ရေးဖြစ်တာမို့အစင်မပြေတာတွေစံချိန်မမီတာတွေအများကြီးရှိတယ်ဆိုတာကိုလည်းနားလည်ထားပြီးအပြူသဘောဆောင်တဲ့အကူအညီတွေပေးတဲ့လို့ ဧပြီလ28ရက်နေ့ထုတ်တူမီတော်လိုင်းရေးစာစင်မှာဆောင်းပါရှင်မြင့်မှန်ကအကြံပေးထားပါတယ်
ဒေသခံပြည်သူ့ပြောက်ကြားတွေက NUG ကိုအသိအမှတ်ပြုတဲ့အတွက် NUG ဟာအညာဒေသမှာဩဇာတက်ရောက်မှုရှိနေတာလို့ဆိုပါတယ်ဒီအချက်ကြောင့် NUG ဟာမြေပြင်မှာကိုထူးကိုထပေါ်လာတဲ့ဒေသန္တရအုပ်ချုပ်ရေးကိုအပြုသဘောနဲ့အားပေးဖို့လိုပါတယ်ဘ ਹੁ ထိန်းချုပ်မှုနဲ့ဆောင်ရွက်မယ်ဆိုတာမျိုးမလုပ်ပါနဲ့လို့မြန်မာကတင်ပြထားပါတယ်စကိုင်းတိုင်းရဲ့ဒေသန္တရအုပ်ချုပ်ရေးPP ပြင်းပြင်းရုံလုံးပေါ်လာပုံကိုတော့ April 28ရက်နေ့ထုတ်တူမီတော်လိုင်းရေးစာစင်မှာဒွန်းစံတောင်းဆိုသူကလည်းသုံးသပ်ထားပါတယ်စစ်အာဏာရှင်ခေတ်မှာရှင်းတန်းကြီးထွားလာသူတွေကစစ်အာဏာရှင်စနစ်ကိုဖျက်သိမ်းမှုတော်လှန်နေကြတဲ့အတွက်တော်လှန်စုမှလည်းအာဏာရှင်စရိုက်တွေရှိနေတာတွေ့ရပါတယ်တဲ့ဥပမာဒုံချုံရေးကိုအကြောင်းပြပြီးဒုဒုလှုပ်ရှားမှုကိုပိတ်ပင်တာမျိုးတွေဟာပြဿနာဖြစ်တတ်ပါတယ်ဒေသန္တရအုပ်ချုပ်ရေးကိုမကျေနပ်လို့ဆန္ဒပြတာမျိုးတွေလည်းရှိလာပါတယ်။ကျေးရွာအုပ်ချုပ်ရေးကိုကျေးရွာလူထုကကိုယ်တိုင်ပြန်လဲထိန်းကွပ်နိုင်မှုစ조사တာဟာကောင်းတဲ့လက္ခဏာဖြစ်ပါတယ်တဲ့။ရရေးရွာရေးကိုရွာသူရွာသားတွေစိတ်ဝင်စားလာတာဟာအခြေခံဒီမိုကရေစီဓလေ့ပဲဖြစ်ပါတယ်ခင်ဗျာ။
ဒါကတော့ဦးအောင်ခင်အပတ်စဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကျမ်းမာရေးခန္ဓာကိုတင်ပြပါအောင်မယ်ဒီတစ်ပတ်မှာကာကွယ်ဆေးကိုမလွတ်တန်းထိုးကြဖို့တင်ပြဆွေးနွေးထားပါတယ်ကာကွယ်ဆေးရဲ့အကျိုးကအပြစ်ထက်တာလွန်တဲ့အပြင်အများစုကအခမဲ့ထိုးခွင့်ရတာကြောင့်အမိအယထိုးသင့်တယ်လို့ကျမ်းမာရေးပညာရှင်တွေကတိုက်တွန်းထားပါတယ်ဘလူယောဂါတွေကိုကာကွယ်ပေးနိုင်တဲ့အကျိုးတွေရှိပြီးဘလို့အပြစ်အနှဲငယ်ပဲရှိပါသလဲဘလို့အချိန်တွေမှာကာကွယ်ဆေးကိုထိုးသင့်ပါသလဲဒီလိုအချက်တွေကိုဆွေးနွေးထားပါတယ်ဒီအကြောင်းတွေကိုကာကွယ်ရေးဆိုင်ရာကြွမ်းကျင်သူလည်းဖြစ်ကလေးအထုကုနဲ့ဆေးတက်ကတူတက်ကျန်းမာရေးဌာနအငိမ့်စားဌာနမှူးပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကဆက်သွယ်မြန်မြန်တင်ပြထားပါတယ်
โอเคปมุขตัตตะสวัสดิ์ครับเนี่ยดีกากวยซีอโจษย์ด่าฤကို6โยคะปั๊บเปี่ยวตัวล่ะนาวปูริโออโจติโยคะจ้ะတော့လဲปั๊บเปี่ยวလူนี่ပါဖြစ်လာတာ ਨੇ ဒီยาติตุกွေးฤโควิดฤနောက်วัตตะตุไฉดูฤก็เลยอิญโลไม่ปิ้นถั่นดอดาฤကိုปีกระดะบักก็เปียวပြီးมาဒီတစ်ခါတော့ဆရာเยดีกากวยซีကိုဟိုလက်မလွတ်ပဲမဖြစ်မနေထိုးရအောင်ပေါ့เนาะအဓိကပြောมาမှုတခြားကာကွယ်နိုင်တာတွေကိုဆက်ပြီးတော့ရှင်းပြပေးပါလားဆရာ
။ကာကွယ်နိုင်တဲ့ယောဂါတွေပေါ့ဗျာ။အခုဆိုကျွန်တော်တို့အမျိုးသားကာကွယ်ဆေးတို့စီမံချက်မှာယောဂါ73မျိုးပေါ့နော်။ဘာပါလဲဆိုလို့ရှိရင်မှာဝိင္ကမထိုးတဲ့ BCG ပါတယ်။နောက်ပြီးတော့ကျတော့ဆုံဆုတ်ညာမေးခိုင်ပေါ့နော်။ပြီးလို့ရှိရင်ပိုလီယိုပေါ့နော်။ပြီးရင် Asian influenza လို့ခေါ်တဲ့ဒီအနောက်မေအောင်ဆုပ်ရင်းမီယောဂါ။နောက်ပြီးတော့ကျွန်တော်ပြင်းထန်ဆုပ်ရင်းမီဖြစ်တဲ့ PCV not corona virus type c ပေါ့နော်ဝင်ပြဝင်ရှော့ဒါဝက်တဲ့အခြေအောင်နော်ကြိုက်တော့ပေါ့ဝက်တဲ့ကြိုက်တော့ဆိုရတယ်မှာကျွန်တော်ပခြေအောင်ပါကြိုက်တော့နောက်တစ်ခါကျတဲ့ကြီးတဲ့ကလေးကြီးရဲ့ wrinkling ငယ်လေးမှာထိုးပေးတဲ့ဒီပိန်ကောင်းကင်ဆာကာကွယ်ဆေးအဲ့ဒါရှိပါအဲ့ဒါပြင်လဲအခြားကာကွယ်ဆေးတွေရောဒီစီမံချက်ထဲမှာမပါသေးပြီမဲ့မိမိအစီအစဉ်နဲ့မိမိထိုးရတာရှိတယ်ပေါ့နော်အဲ့ဒါတော့နေ့တိုင်းထိုးတဲ့ရာသီတုပ်ကွေးဘာရေချောက်သေးအောင်အေးไฟคู่เสียเนี่ยอุณหภูมิอย่างซ่าได้โยคะนี่ปะเนาะดาริยาเลยอเปิมาทุโลยาไ
ปโอเคเสียดีนอกกากุซีทุโบนอกตุ่นได้ตัวติชูกาซุ่ยิ่งตัดเตซูจูมาเลยปะเนาะดิซีทุได้เนี่ยมานารายาวนานอกติชูอเนงเเผ่าดานอกดิเปิ้นถั่นเนี่ยดัมเบเตราจะรอเลยผิดเค้ล้นดาฤกูเปียวปีมานอกยอเสียซูจูฤชี่ไหนดีล่ะ
นอกบราจาชะๆปาบาบอပါလဲဆိုလို့ရှိရင်မှာပိုလီယိုအကျော်စီဆိုလို့ရှိရင်တော့အပြော့ပိုလီယိုပိုးကိုပြော့အောင်လုပ်ပြီးတော့တိုက်တာအဲ့ဒီအနေမှာတခါဒီပိုးကကြောင်းလဲမှုဖြစ်သွားပြီးတော့ဒါကြောင့်ပိုလီယိုဖြစ်တာရှိတယ်ပေါ့နော်ဒါကိုကျွန်တော်က vaccine drive ပိုလီယိုဗိုင်းရပ်စ်လို့ခေါ်တော့ပေါ့နော်အပြော့အောင်လုပ်တဲ့ vaccine ကမှာတခါပိုလီယိုပုံစံတည်းဖြစ်တာပေါ့အဲ့ဒါရှားပါတယ်ကျွန်တော်ခုကဘာခုလုံးမှာဒါကိုအများအားစောင့်ကြည့်နေတယ်ကျွန်တော်စီမှာလည်းဟိုတခါတည်းအန်တွေ့ခဲ့တာရှိတယ်သို့တော့ဟုတ်တယ်ကဘာလုံးကြီးကြီးတော့ရာကနာမဖြစ်ပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီဆိုဂျို မရှိတော့နေတယ်ပေါ့ဆရာနော
်ဟုတ်ကဲ့
အချို့ကတော့အများကြီးကို
အများကြီးရှိပါ
ဒီကိုဗစ်မှာဆိုရင်လည
်းဟုတ်ကဲ့
အသက်အန္တရာယ
်ဥမာဆိုတာဗျဟုတ
်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆရာပြောပါ
ဟုတ်ကဲ့ကာဝယ်သေးတာမထိုးထားဘူးဆိုရင်ဥမာယောဂတွေကအများကြီးဖြစ်မလဲဥမာဝက်သက်ဆိုတော့ကျွန်တော်ငယ်ငယ်တုန်းကဆိုတော့ဝက်သက်ကပေါက်တာပဲပမာဏလူတိုင်းညီပါပေါက်ကုန်တယ်အဝက်သက်ကြောင့်ဒီဆုံးတာဆိုရင်ကျွန်တော်တို့1985-86ကျွန်တော်တို့ဘွဲ့လုံစတဲ့ခါကလောက်တာဆိုရင်ဥမာစေုံတက်တဲ့ကလေးတွေမှာတရားမှာ23ရာရင်လုံးတော့ဆုံးရှုံးတာရှိတယ်။ဝက်သက်ဆွေးမိဖြစ်တယ်ဝက်သက်ကြောင့်အုံနာအမိအောင်ဖြစ်တယ်။နောက်ကျမှစေုံရောက်လာတဲ့ခါကျတော့ဆုံးရှုံးတာတွေတွေ့တယ်။အခုကျွန်တော်တို့ဓာတ်တွေမတွေ့တော့ဝက်သက်ရောဂါဆိုတော့မှခုပြန်ပြန်ဖြစ်တာတော့ရှိပါတယ်ဝက်သက်ကခုကံအားပေါ့နော်အများစုခုကံအား3-4နှစ်တခါညော့သွားတော့လူနာတွေပြန်တွေ့တာတွေတွေ့တယ်။သို့သောဒီကြောက်တာဆိုတော့လည်းမတွေ့သလောက်ပါပဲလုံးဝမရှိတော့ပါ။အဲ့တော့ဓာတ်တွေကိုဒီလိုသဘာဝအဖြစ်ဖြစ်ပြင်းထန်ဆိုးရွားမယ်ယောဂတွေအပိုလီယိုဆိုလည်းတစ်သက်လုံးကြောသေးတယ်တစ်သက်လုံးသွားတာလေနော်အဲ့လိုမျိုးတွေကိုဒီကဝသေးသေးအကြောင်းအများကြီးထိန်းသိမ်းလာနိုင်တယ်။ဒီခွင့်ရေးကိုလက်လုံးမခံနိုင်
ဘူး။ဟုတ်ကဲ့ဆရာကျွန်တော်တို့ဟိုကိုဗစ်မှာလည်းအလုံးလက်ရှိညံ့နေမယ်ပေါ့နော်
။ဟုတ်ပါတယ်ကိုဗစ်ကခုနောက်ဆုံးထင်ရှားတဲ့သာရကဒါပဲလေ။ကိုဗစ်မှာကျွန်တော်တို့ကိုဗစ်ကယောဂဆက်ဖြစ်နေရသေးတယ်။တိရောက်တဲ့ကာဝေးသေးပေါ်လာပြီဆိုရင်ကိုဗစ်ကိုထိန်းသိမ်းနိုင်မယ်ပေါ့နော်။အကြောင်းလဲကာကွယ်ဆေးကိုအပြန်ဆိုင်ထုတ်ဖို့ကြိုးစားကြတယ်။အပြန်ဆိုင်လဲတကယ်ကိုခါတိုင်းကာကွယ်ဆေးတွေပေါ်ပေါက်ဖို့ကတော်တော်ကြာတယ်နှစ်။ညာနဲ့ထောင်နဲ့ချီကြာတဲ့ကာကွယ်ကျွန်တော်ရတော့ပဲရှိတယ်။ဒါပေမဲ့ကိုဗစ်ကတော့နှစ်ပိုင်းအတွင်းမှာကိုထိရောက်တဲ့ကာကွယ်ဆေးတွေပေါ်လာလို့ထိန်းချုပ်နိုင်နိုင်သွားတာပေါ့နော်။
ဟုတ်ကဲ့ဆရာ။အဲ့တော့ဟိုကိုဗစ်မှာလည်းကျွန်တော်တို့နောက်ဆုံးလက်တွေ့ပေါ့နော်။ကိုဗစ်ကာကွယ်ဆေးမပေါ်ခင်တုန်းကတော်တော်များများမထိုးရသေးခင်တုန်းကသက်ဆုံးရှုံးမှုတွေတစ်ပြေးစက်ကြီးပိုင်းမှာတွေ့ရတယ်ပေါ့နော်
။ဟုတ်ကဲ့။ဒါတော့ကာကွယ်ဆေးတွေကအကျိုးအများကြီးရှိပါတယ်အပြစ်ကမဆိုးလောက်နေတယ်ကျွန်တော်တို့ကဒီယောဂအလုံးတော်ကာကွယ်နိုင်တာမဟုတ်ယောဂတိုင်းကကာကွယ်ခြင်းမရှိပါအခုချိန်ထိသွေးလွန်တကွေးဆိုထိရောက်တဲ့အကျိုးရှိတဲ့ကောင်းကောင်းကာကွယ်ခြင်းမရသေးဘူးမငက်ပြားဆိုလည်းဒီလိုပဲမရသေးဘူးပေါ့နော် HIV AIDS ဆိုလည်းမရသေးဘူးအဲ့တော့ဆိုလိုတာကျွန်တော်တို့ကကာကွယ်ခြင်းယောဂတိုင်းမှာမရကြားထားတဲ့ယောဂတွေမှာတော့ကာကွယ်ခြင်းတွေပေးခြင်းအပြင်အများကြီးတက်တာအောင်ဖြစ်သွားတာလည်းနည်းအောင်ဒေပြောင်းလည်းနည်းအောင်လောက်ပါလောက်ပေးနိုင်ကြတယ်ပေါ့နော်ဒီလိုအကျိုးကအပြစ်တဲ့အများကြီးတာလွန်ကောင်းမှန်ပါဒါကြောင့်လဲကျွန်တော်တို့နိုင်ငံတိုင်းမှာဒီကာဝယ်ဆေးကိုအားပေးတာပေါ့ကျွန်တော်တို့နိုင်ငံဆိုလို့ရှိရင်မျိုးသားကျန်းမာရေးကာဝယ်ဆေးတို့စီမံချက်မှာယောဂ73မျိုးထိကာဝယ်နိုင်အောင်ထည့်သွင်းထားပေးပြတာဖြစ်ပါတယ်မွေးစားမှာထိုးတဲ့2လ4လ6လ9လပြီးတော့ကြတော့တစ်နှစ်ခွဲပြီးရင်9နှစ်10နှစ်ပေါ့နော်အဲ့ဒါရဲ့နောက်ပြီးတော့ကိုဝင်ဆောင်မိခင်တွေမှာမိခင်ကာဝယ်ဆေးထိုးပေးတာရှိပါတခါလေရလို့ရှင်ဒီကာဝယ်ဆေးထိုးစီမံချက်ကပဲကျန်းမာရေးဝန်ထမ်းတွေကို20ရာစီတကွေးကာဝယ်ဆေးထိုးပေးတာရှိခဲ့ပူပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီကာဝယ်ဆေးတွေနဲ့ပတ်သက်ပြီးတော့နောက်ဆုံးရောဆရာရေးပါအကြံပြုရှင်လေးလဲ
ဒီလိုကာဝယ်ဆေးတွေထိုးတဲ့အခါမှာပမာပြည့်ကလေးတွေကဒီကာဝယ်ဆေး73မျိုးကိုကာဝယ်လို့ရတဲ့ဟာတွေမျိုးသားစီမံခဲ့ရင်းနှီးမှာပါနေတယ်အခမဲ့ထိုးခွင့်ရဒီကာဝယ်ဆေးတွေကိုပဲပြင်ပမှာထိုးမယ်ဆိုရင်မိမိကုန်ရာစီနဲ့ထိုးမယ်ဆိုရင်ဆယ်သိန်းပတ်ဝန်းကျင်လောက်ကုန်ကြရရှိပါတယ်။အဲဒီနေ့အဖြစ်ပြောရလို့ရှိရင်မွေးတွေကဆယ်သိန်းစီပေါက်ထားတယ်ပေါ့ဗျာ။အဒီသီကိုသွားထုတ်ဖို့ဆိုတော့ရမယ်ကာဝယ်ဆေးတွေကိုအချိန်မီရဖို့အတွက်သွားပြီးထိုးပေးဖို့တိုက်ကြွေးပေးဖို့ကတော့မိဘတွေရဲ့တာဝန်ဖြစ်ပါလေ။အဲလိုပဲကျွန်တော်တို့ဒီကျမ်းမာရေးဝန်ထမ်းတွေအနေနဲ့လည်းဒီကလေးတွေအချိန်မီကာဝယ်ဆေးရဖို့အတွက်ပေါ့နော်။ထိုးနိုင်တိုင်နိုင်ဖို့အတွက်ကျွန်တော်တို့အားလုံးဝိုင်းဝန်းကြိုးပမ်းမှာဖြစ်ပါဒါမဲ့ဒီကျမ်းမာရေးရှင်တွေလူမှုရေးရှင်တွေဆိုတာဒီပတ်ဝန်းကျင်ရဲ့ငြိမ်းချမ်းမှုပေါ်လဲအများကြီးမှုတည်တယ်ငြိမ်းချမ်းရေးကောင်းမှုနာမည်ဆက်သွယ်ရေးကောင်းမှုဒီငြိမ်းအေးချမ်းမှုပေါ်နာရီအများကြီးလိုပါဒါတွေအကုန်လုံးကျွန်တော်တို့ဖြည့်ဆည်းနိုင်ပြီဆိုလို့ရှင်တော့ကျွန်တော်တို့ကလေးတွေကိုဒီကာဝယ်ဆေးကြောင့်နဲ့ကာဝယ်လို့ရတဲ့ယောဂတွေအများစုကကျွန်တော်တို့ကာဝယ်နိုင်မှာဖြစ်ပါတယ်အားလုံးလည်းပြည့်ပြည့်ဝရဖို့ရည်ကြီးပါအားလုံးကလည်းဝိုင်းဝန်းကြိုးစားဖို့လိုပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမြတ်အပတ်စဉ်တင်ပြတဲ့ဓမ္မရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဒီတစ်ပတ်မှာတော့ကာကွယ်ဆေးထိုးဖို့အရေးကြီးတဲ့အကြောင်းတွေကိုဆွေးနွေးတင်ပြခဲ့ပါတယ်ဆက်လက်ပြီးတော့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ပြပေးပါအောင်မယ်တိုင်းရင်းသားဒေသတွေမှာဖြစ်ပျက်တဲ့သတင်းအချက်အလက်နဲ့အဖြစ်အပျက်တွေကိုစူးစီးတင်ပြပေးထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ဖြစ်ပါတယ် Fever Wine Dot သားတွေကစူးစီးတိဖြတ်တင်ဆက်တာပါခင်ဗျာ
အ စဉ်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့မိုးပြဲမြို့မှာစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်12နှစ်အရွယ်ကလေးအပါအဝင်2ယောက်သေဆုံးခဲ့ပါတယ်။ရှမ်းမြောက်မှာတော့ကိုကန့် MNDAA ရဲ့တပ်စခန်းတွေကိုဇွန်လပထမအပတ်ထဲမှာစစ်ကောင်စီကဇက်တိုက်ပစ်ခတ်တိုက်ခိုက်နေပါတယ်။တရင်းလွှာတွေတဲမှာတော့လက်ရှိဖြစ်ပျက်နေတဲ့နိုင်ငံရေးအခြေအနေတွေကြောင့်မိုးလူငယ်တွေဟာလက်နက်ကင်လမ်းစဉ်ကိုပို့ပြီးတော့စိတ်ဝင်စားလာတယ်ဆိုတဲ့အကြောင်းတွေကိုနားဆင်ကြားရမှာပါ။
ကျမကနန်းဟောင်းမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းကယင်နီနယ်စပ်ကမိုးပြဲမြို့မှာဇွန်လ6ရက်နေ့ကစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်12နှစ်အရွယ်ကလေးအပါအဝင်2ယောက်သေဆုံးခဲ့တယ်လို့ကိုကြီးဆောင်ရွက်ပေးနေသူတွေကပြောပါတယ်။စစ်ကောင်စီပစ်ခတ်တဲ့လက်နက်ကြီးထိမှန်တဲ့ကလေးတယောက်မှာအသက်12နှစ်အရွယ်ရှိပြီးမနေ့ပိုင်းကဖတ်ခင်ဖြစ်သူနဲ့အတူအိမ်ကိုစံပြန်ယူတဲ့အခါမှာလက်နက်ကြီးကြီးစထိမှန်ခဲ့တာဖြစ်ပါတယ်။တိုက်ပွဲကြပိတ်မိနေတဲ့အတွက်အချိန်မီဆေးမကုသနိုင်ပဲသေဆုံးသွားခဲ့ရတယ်လို့သွားရောက်ကူညီသူတွေကပြောပါတယ်
။ရှမ်းပြည်မြောက်ပိုင်းမှာမြောက်ပိုင်းညီနောင်မဟာမိတ်တပ်ဖွဲ့ဝင်တပ်ဖွဲ့ဖြစ်တဲ့ MNDAA တပ်စခန်းတွေကိုဇွန်လပထမပတ်တည်းစစ်ကောင်စီတပ်ကစစ်တိုက်ပစ်ခတ်တိုက်ခိုက်နေပါတယ်။ဇွန်လတရက်နေ့မိုင်းလာမြို့မှာမြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့ဖြစ်တဲ့တအောင် TNL ရခိုင် AA နဲ့ကိုကန့် MNDAA တပ်ဖွဲ့တွေနဲ့စစ်ကောင်စီရဲ့ NSPNC ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှုမအောင်မြင်လို့ဆွေးနွေးမှုရပ်နားထားပြီးတဲ့နောက်ပိုင်းကိုကန့်တပ်ဖွဲ့ဝင်တွေရဲ့တပ်စခန်းတွေကိုစစ်ကောင်စီတပ်ကအင်အားသုံးတိုက်ခိုက်နေတာဖြစ်ပါတယ်။ဇွန်လ၂ရက်နေ့ကနေ၅ရက်နေ့အထိလောက်ကိုင်း၊ကုံချမ်း၊ဟူပန်၊တိန်နေမြို့ပဲကိုကန့်တပ်စခန်းတွေကိုစစ်တပ်ကအင်အားဖြည့်ပစ်ခတ်ရမှာနှစ်ဖက်တေချီကြဆုံးမှုရှိခဲ့တယ်လို့လောက်ကိုင်းဘက်ကဒီနေ့ထိစစ်ကောင်စီဘက်ကအင်အားဖြည့်တင်းမှုတွေလုပ်နေတယ်လို့တကူကန့်သတင်းဌာနကရေးသားဖော်ပြထားပါတယ်။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲကိုဇွန်လ6ရက်နေ့မနက်9နာရီဝန်းကျင်လောက်မှာနေပြည်တော်လေတပ်ကကလပ်စတာဘုံးနဲ့လာရောက်ကျဲချလို့ဆံဖလားကြီးဝါမူလတန်းစာတင်ကြောင်းနေအိမ်လေးလုံးနဲ့ခြံဆိုင်ပြီးပင်နေပျက်စီးခဲ့တဲ့အပြင်ဒေသခံ6ယောက်ထပ်မံဘုံးစားထိမှန်တန်ရာရရှိခဲ့ပါတယ်။ဂျာအင်းစိတ်ကြီးမြို့ပေါ်ကိုလည်းဇွန်လ9ရက်နေ့ကစစ်ကောင်စီရဲ့ MI-35P helicopter အပြင်120မမလက်နက်ကြီးတွေနဲ့လည်းပစ်ခတ်ခဲ့တာကြောင့်ဘုံတော်ကြီးကျောင်းပလီကျောင်းအစ္စလာမ်လူမှုကူညီရေးနိဗ္ဗာန်ရင်တစည်းနဲ့နေအိမ်တွေထိမှန်ပြီးတန်ဃာတော်တပါးပြန်လွန်တော်မူခဲ့ပါတယ်လူကြီးနှစ်ယောက်နဲ့ကလေးတစ်ယောက်သေဆုံးခဲ့ပြီးရဒခန်6ယောက်ထပ်မံလဲထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
ချင်းပြည်နယ်ဟာခါမြို့နယ်ထန်တလောင်မြို့အကြားဒီမြစ်လွန်ပြင်မှာဖြစ်ပွားနေတဲ့တိုက်ပွဲအတွင်စစ်ကောင်စီဘက်ကအယောက်30လောက်သေဆုံးပြီးချင်းကကွေတပ်ဖွဲ့ဘက်ကလည်း10ယောက်ကျော်ကြဆုံးမှုရှိခဲ့ပါတယ်။အင်အား150ကျော်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ဟာဟာခါမြို့ကနေထန်တလောင်မြို့ဘက်ကိုစစ်ကြောင်းနှစ်ကြောင်းနဲ့ခြေတက်လာခဲ့ရမှာဟာခါထန်တလောင်ကြားဒီမြစ်လွန်ပြင်အောက်ဖက်နဲ့အပေါ်ဖက်မှာချင်းကကွေပူပေါင်းတပ်ဖွဲ့တွေနဲ့မေလ26ရက်နေ့ကလေးကဒီနေ့ချိန်ထိတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ကြတာဖြစ်ပါတယ်။ဒီတိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ဘက်က28ယောက်တေဆုံးခဲ့ပြီးချင်းကကွေပူပေါင်းတပ်ဖွဲ့ဘက်ကလည်း16ယောက်ကြာဆုံးခဲ့တယ်လို့ချင်းမျိုးသားတပ်ဦး CNFCN ရဲ့ပြောရေးဆိုခွင့်ရှိသူစလိုက်ထက်နေကပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဟာထန်တလန်မြို့ကိုထိုးပေါက်ဖို့မဖြစ်မနေစူးစမ်းမဲ့အနေအထားမှာရှိနေတာကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တယ်လို့ဆိုပါတယ်
ရခိုင်ပြည်မောင်တော်မြို့မှာလေဘေးသင့်ပြည်သူတွေကိုထောက်ပံ့ပေးတဲ့ကယ်ဆယ်ရေးငါးသက်တာဘူးတွေကိုစစ်ကောင်စီနဲ့ချားဆောင်တပ်ကအပြင်ဆိုင်တွေမှာရောင်းချနေတယ်လို့ဒေသခံမျက်မြင်တွေကပြောပါရယ်ဇွန်လ၄ရက်နေ့ကမောင်တော်မြို့အမှတ်၄ရပ်ကွက်ကစိုင်းတစ်စိုင်းမှာအရက်ဝတ်နဲ့နေချားဆောင်တပ်ဖွဲ့ဝင်တွေကရဲကားတစ်စီးနဲ့တင်လာတဲ့ငါးသက်တာဘူးတွေကိုလာရောက်ရောင်းချခဲ့တာဖြစ်တယ်လို့မောင်တော်မြို့ခံမျက်မြင်တယောက်ကပြောပါရယ်ပြည်သူတွေဒုက္ခရောက်နေတဲ့အချိန်အစိုးရတာဝန်ရှိသူတွေကိုယ်တိုင်အခုလိုလုံနေတာကအလွန်အောက်တန်းကျတဲ့လှုပ်ရဖြစ်တယ်လို့ဘူဒီတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးအောင်တောင်းရွှေကပြောပါတယ်
Kachin Pine, Waimo Mune, a twin, the Yepian, Kazuji Yama, Satin Jabi Me, Jamsia Siamari, Mashibi Me, Natong the Seto, Natong the Selly, Kuni, Pina, Tin Ne, a Chikan Pina, Mularan, Jango, Zola, Dianiga, Sabi, Punli, Light, Delu, Dita, Kanuga, Biobare, Kazu, Yua, Mularan, Jama, Satin Pime, Jamsia Siamari, Yamala, Didole, Mune, Pina, Yi, Mu Yunga, Sizin, Bepu, Mio Limbi, Akulu, Puenta, Lita, Pidelu, Janda Miba, Dioga, Biobare, Mune, Pina, Yi, Uzi, Tanago, Siamari, Jump Point Chain of Me, Kan a Bepu, Biosu Tabime, Zola Koneyani Timaya de Bulu, Yemi Yapariga, Biobare
Akusa Bigrinarigo, then step Bidwamaba, Natam Naset the Kunin now buying a salo, Molungeri Nine, Lenagain Lansing, or Bobiro Sewenzala Jarelo, Molunga the two up Biobare, Molungeri, Lenagain Lansing, or Bobiro Sewenzala Jare, down Yinga Bale.
ตรุเรอะคุบารีลงนี่จ้ะตะเลสะราริกูรอยะเมยสุซีตินเสร็จทาบาเรเสอานาต๋ายบีนอกบายมอลุงเหงียะสุหาตะเนกไก่ล้านเซ็นเบกโกปูโมบีไส้หยินซาละเรลุมูรอมยุเนกะมอลุงเหงียะกาวซองตูผิดเตนายซวยมังกะเปียวบาเร
ดีนอกบายโหอานาต๋ายบีกระเดะกะสรอติแอนยูบีเนจ้ะรอเนเนเลอะลั้งกว่าลาเรนี่ทามาชื่อเดชินอกตะเผ่กะแลตรุเรเลเนกไก่มุนบีติปาติเนจ้ะรอ
ပိုးပြီးတော့ချိတ်ဆက်မှုအကောင်းလာတယ်ချိတ်ဆက်တဲ့ဟိုလုပ်ငန်းတွေလည်းရှိလာခဲ့တယ်ပေါ့ဟိုမြို့တဲ့မှာဖွေတဲ့အခြေခံစစ်တင်သားမှာလည်းကျွန်တော်တို့မိုးလူငယ်အဖွဲ့ကဟိုတက်တက်ကြွကြွပါဝင်ပြီးတော့တယောက်ခဲ့တာရှိတယ်နောက်ကျွန်တော်တို့မိုးလူငယ်ချင်းတိုင်းမှာလည်းပို့ပြရမယ်ဟိုလည်းလက်နက်ကင်လန်စင်းကိုပို့ပြီးဆက်ဝင်စားတာအခုဆိုရင်မိုးမျိုးသားလူငယ်တွေတည်းမကပဲမိုးမျိုး Masane, a chekan, setin da, a passen, dea, and a salima, jamaro, a mutamina saliao, a muda lunga, toyan, and ayao, susu bound, toyan, a sakoya, tekerabo, setin da, be song de a car, lunga de ugu, and ne song the nela, mubiti party got, da won't be tan sound sitinelli, mubo pipi, jillet dream up the pit, da won't tan sound lorenia, dim jack down so loyare, the cho jarro, boho tanacho money jinjare, go take the dida go, you check with shibare.
Dabi, Molunge along with Dulube, a chicken sipping at dinner, the sitchin, the lule, sepio dovare.
ဒီညညာတာတောင်းတင်တယ်မနာငတဲ့ဆိုခါတောင်းစစ်တင်နန်းတက်တာကိုအတွက်တော့အကျိုးဖြစ်ထွန်းတာများပါတယ်ဘာလို့လဲဆိုတော့အခုချိန်မှာကိုလုံချုံကြီးအတွက်ကအရေးကြီးပါတယ်အတွေ့အကြုံတွေလဲရလာမယ်ကိုဘွားလုံချုံမှုအတွက်ခိုင်မာတဲ့အကာအကွယ်ကိုလဲရလိုက်တာပေါ့လူမျိုးအတွက်လဲဖြစ်ကိုအတွက်လဲအကျိုးရှိတော့လူငယ်တိုင်းကိုစစ်တင်နန်းကိုစိတ်ဝင်စားစေချင်ပါတယ်ဒါဖြင့်
မွန်လူငယ်တွေအနေနဲ့မွန်မျိုးသားနိုင်ငံကြီးမှာအတူတကွပါဝင်လှုပ်ဆောင်ချဖို့2022ခုနှစ်ဒီဇင်ဘာလ27ရက်နေ့မှာကြာရောက်ခဲ့တဲ့စစ်တကြိမ်မြောက်မွန်လူငယ်နေ့အခမ်းအနားမှာမွန်ပြည်တပ်ပါတီအနေနဲ့အခြေခံစစ်ပညာသင်တန်းကိုတောင်းကျင်ဖွင့်လှစ်ခဲ့ပြီးလူငယ်တထောင်ကျော်တက်ရောက်ခဲ့တယ်လို့လည်းတာဝန်ရှိသူတွေကဆိုပါတယ်ရှင်
အာပြင်းမိုခါဆိုင်ကလုံးမုန်တိုင်းကြောင့်မြန်မာနိုင်ငံမှာထိခိုက်ပျက်စီးမှုဒုတိယအများဆုံးဒေသဖြစ်တဲ့ချင်းပြည်နယ်မှာမုန်တိုင်းသင့်ပြည်သူတွေစီကိုကူညီထောက်ပံ့မှုတွေရောက်ရှိမှုနဲ့ပါနေသေးပြီးတန်လေထူထောင်ရေးအပိုင်းမှာလည်းအခက်ကြုံနေကြပါတယ်ကိုရောဘက်ကစူးစီးထားပါတယ်
ချင်းပြည်နယ်ဟာရခိုင်ပြည်နယ်ပြီးရင်ထိခိုက်ပျက်စီးမှုဒုတိယအများဆုံးပြည်နယ်ဖြစ်ပေမဲ့ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းကြီးတွေကဝင်ရောက်ကူညီပေးတာမျိုးမရှိသေးတာကြောင့်မုံတိုင်းသင့်ပေသူတွေပြန်လည်ထူထောင်ရေးမှာအခက်ကြုံနေရတယ်လို့ကြားကာလခုမီချင်းမျိုးနွယ်စုများရေးရာအတိုင်ပင်ခံကောင်စီဒုဥက္ကဋ္ဌဦးပင်မင်းကပြောပါတယ်ဒီချင်းကတော့ရခိုင်ပြည်နယ်ဒုတိယဟိုအထူးခိုက ရှာတာကတော့လက်တလို့လောက်ပဲရမှာပေါ့ပြန်လေးတူထောင်ကြီးစနစ်တွေပါတွေမှာတို့လည်းအခက်အခဲရှိမယ်ဆိုတဲ့ဟာပေါ့နော်ကျွန်တော်တို့ရဲ့ local INGO ပုံစံတွေ
ပမ်ပိုရာကတော့ဟိုတတိယရောက်တော့မဖြစ်နိုင်ဘူးလေသူတို့ရဲ့လိုအပ်ချက်ကိုပြေဆုံးနိုင်တဲ့လုံလောက်နိုင်တဲ့အဲတိုင်းတာတစ်ခုလုတ်ပေးဖို့အရန်ဟိုအခက်အခဲရှိတာပေါ့နော်မေလာ၁၄ရက်နေ့ကတိုက်ခတ်ခဲ့တဲ့မူခါဆိုင်ကလုန်းမုန်တိုင်းကြောင့်ချင်းပြည်နယ်တဝမ်းလုံးမှာဘာသာရေးအဆောက်အအုံစာတင်ကြောင်းစပ်ပကြီးတွေအပါအဝင်လူနေအိမ်ခြေ၃၀၀နီးပါးခန့်ပျက်စီးခဲ့ပြီးမတူပီပလ တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ
်မော်နဒီပြည်နယ်ပိုင်းကျွန်တော်တို့ပြည်သူတွေအတွက်ဟိုထောက်ပံ့ငွေကြေးရရှိလာကြတော့ကျွန်တော်တို့ဘာမှမရှိသေးဘူးခုလောဆယ်အချိန်ကြီးတော့ကျွန်တော်ပြည်စည်းသွားတဲ့ဟာတွေကတော့ဒီကြီးကလူငယ်ဖွဲ့စည်းသူ့အချို့ရဲ့ဖွဲ့စည်းနဲ့ပူးပေါင်းမှုလာပြီးပြည်စည်းသွားတဲ့ဆောက်အုပ်တွေကိုကျွန်တော်လည်းကပြန်ပြင်ကြရတဲ့နိုင်တော့ကလေ
းအလားတူထိခိုက်ပျက်စီးမှုအများဆုံးကြုံခဲ့ရတဲ့ကမ်ပလန့်မြို့နယ်မှာလည်းဒီနေ့အချိန်ထိပြည်တွင်းပြည်ပကူငီထောက်ပံ့မှုတွေမရသေးသလိုပျက်စီးသွားတဲ့အိမ်တွေပြန်ပြုတ်ပြင်ဖို့လည်းအခက်ကြုံနေရတယ်လို့ကမ်ပလန့်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ
်ဒါကူညီမှမရနိုင်သေးဘူးလုံးလုံးပျက်စီးတဲ့ဟာတွေကကြာတာဘလုံးမပြန်ပြင်လို့မရတဲ့အတွက်တို့ကဒီအမျိုးရင်းနဲ့ပဲပေါင်းပြီးမှခဏတပြုံးဝင်လို့ဝင်နေကြတာပေါ့နော်ပြန်ပြင်တာတွေပါလားမရှိသေးဘူး
လက်ရှိမှာတော့မူခါဆိုင်ကလုံးမုံတိုင်းဘေးဒဏ်သင့်မြို့နယ်တွေမှာပျက်စီးသွားတဲ့လူနေအိမ်နဲ့တခြားအဆောက်အုံတွေပြန်လည်ပြုတ်ပြင်ဖို့အိမ်မိုးသွပ်ပြားအိမ်ရိပ်တန်းမိုးကာတာလပတ်ဆန်ရိပ်ခါအခြေခံစားတောက်ကုန်အခြေခံအိမ်သုံးဆေးဝါးတွေလည်းကိုငီထောက်ပံ့ဖို့အရေးပေါ်လိုအပ်နေတယ်လို့ကြားကာလချင်းမြူသားတိုင်ပင်ခံကောင်စီ ICNCC ကထုတ်ပြန်ထားပါတယ်ခင်ဗျာ
အခုဆက်ပြီးတဲ့အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မိုးပြဲမြို့မှာစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်12နှစ်အရွယ်ကလေးအပါအဝင်2ယောက်သေဆုံးခဲ့ပါတယ်။ရှမ်းပြည်ထဲမှာတော့မြောက်ပိုင်းညီနောင်မဟာမိတ်တပ်ဖွဲ့ဝင်တစ်ဖွဲ့ဖြစ်တဲ့ MNDAA တပ်စခန်းတွေကိုဇွန်လပထမပတ်ထဲစစ်ကောင်စီတပ်ကဆက်တိုက်ပစ်ခတ်တိုက်ခိုက်နေပါတယ
်။သောရရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပ
ါ။တိုင်းရင်းသတင်းလွှာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ Fever Wine တော်သားတွေကစူးစီးတိဖြတ်တင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ရဲ့တောက်ကြနေမနေ့ပတ်တန်းလွှင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာပါ။အခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါအောင်မယ်။
အမေရိကန်သမ္မတဂျိုးဘိုင်နဲ့ဗြိတိန်ဝန်ကြီးရီရှိဆုနက်တို့ဟာချက်သပရင်းနေကသမ္မတအင်ဂျီရောမှာတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုဆန်ရသဘောတူညီချက်တွေရခဲ့တယ်လို့သမ္မတဂျိုးဘိုင်ကပြောပါတယ်။အမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံကြားတန်ရှင်းဆောင်ရွက်ဆန်ရနဲ့ AI ဉာဏ်ရည်ဓာတ်နည်းပညာလိုနောက်ဆုံးပေါ်နည်းပညာရကိတွေမှာပူးပေါင်းဆောင်ရွက်ရေးတိုးမြှင့်သွားမယ်လို့သဘောတူခဲ့ကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရွန်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံကိုပြန်ပြီးပို့မယ်ရှေ့ပြေးစီမံကိန်းကိုချက်ချင်းရပ်ဆိုင်ထားဖို့အတွက်မြန်မာနိုင်ငံဆိုင်ရာလူခွင့်ကိုယ်စားလှယ် Tom Andrews ကကြက်တပရီနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဟာရွန်ဂျာတွေမြန်မာနိုင်ငံကိုပြန်ဖို့အတွက်လှည့်ပြားပြီးအတင်းပြန်ပို့ဖို့စ조사နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေကြောင်းနဲ့တကယ်တော့မြန်မာနိုင်ငံအခြေအနေကသူတို့အတွက်ရေရှည်ကောင်းမွန်စိတ်ချမှုမရှိဘူးလို့ပြောကြခဲ့တာဖြစ်ပါတယ်2018ရဲ့ဖြုတ်ခွင်းမှုကြောင့်နေရစွန့်ခွာထွက်ပြေးရတဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်မှာနှစ်နဲ့ချီပြီးတောင်းတင်နေတဲ့ရွန်ဂျာဒုက္ခသည်တွေဟာမြန်မာနိုင်ငံနေရပြန်ပို့ဖို့အတွက်ကျက်တပရီနေမှာတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဒုက္ခသည်စခန်းတွေမှာနေရတဲ့အခြေအနေတွေဆိုးဝါးနေတဲ့အတွက်နေရပြန်ရေးဆန္ဒထုတ်ဖော်တာဖြစ်ကြောင်းပြောပါတယ်။စစ်ဆေးတာတွေမလုပ်ဖဲနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ကပ်ပြားတွေနဲ့မြန်မာနိုင်ငံကိုပြန်ခွင့်ရဖို့တောင်းဆိုတာလည်းဖြစ်ပါတယ်။ရွန်ဂျာရီပေါ်မှာလူမျိုးတုံးတက်ဖြတ်တယ်ဆိုရဆွဆွဲချက်နဲ့မြန်မာစစ်တပ်ကိုစစ်လက်နဲ့ပစ္စည်းမယောင်းချဖို့ပိတ်ပင်ထားပေမဲ့အစ္စရေးကုမ္ပဏီတစ်ခုကစစ်လက်နဲ့ပစ္စည်းတွေယောင်းချနေတယ်လို့ Justice for Myanmar လူခွင့်အဖွဲ့ကကြက်တပရင်းနေမှာအစိုးရခံစားထုတ်ပြန်ပြောဆိုပါတယ
်။သတင်းချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့တန်လွင်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေတက်မှာအစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့rock back lane တို့ဖြစ်ပါတယ် VOA ရဲ့တောက်ကြနေမနေ့ဖက်တန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေတဲ့ကျေးဇူးတူးတင်ပါတယ်တောက်တာရှင်မြန်မာပြည်သူအပေါင်းလည်းဘေးအန္တရာယ်ဝေးကွာကြပါစေကျွန်တော်ကတော့အစီအစဉ်ကိုတောင်းရင်ခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.